Welcome to the Voice of America in Burmese.
Minh Hoàng chào mừng các American bị đóng rùa trên đài truyền hình của Voice of America đang ở lễ trở lại là sát sao giờ. Nên nhà bài thì má bảo là chương trình này cũng như má sang nói chuyện nhà cô này cái này thế này chỉ đại đồng bị đã sống rất tiện sống rất nên má rất tiện này lại là bị đã tiếc cô được cái Voice Facebook sang đây là cái này nên sát tiện sang đây là bị cô là nấu xong nhà từ đây này cô chuẩn bị lại là tiền nhà bị đóng vào cái bài nhá.မြောက်ကိုရီးယားနိုင်ငံမှာကိုရိုနာဗိုင်းရပること့စ်ကူးစက်ခံထားတယ်လို့သံသယရှိသူတယောက်ကိုပထမဆုံးတွေ့ရှိထားတယ်လို့မြောက်ကိုရီးယားကပြောလိုက်ပါတယ်။နိုင်ငံတော်မှာကိုရိုနာဗိုင်းရပること့စ်ကူးစက်ခံသူတယောက်မှမရှိဘူးလို့လာပေါင်းများစွာညှင်းဆိုလာပြီးတဲ့နောက်မြောက်ကိုရီးယားဘက်ကအခုလိုပြောလိုက်တာဖြစ်ပြီးတော့ဒီလူဟာလွန်ခဲ့တဲ့3နှစ်ကမြောက်ကိုရီးယားကနေတောင်ကိုရီးယားကိုထွက်ပြေးသွားသူဖြစ်ပြီးပြီးခဲ့တဲ့ဇူလိုင်လ19ရက်နေ့ကမှလည်းနိုင်ငံနယ်စပ်ကိုတရားမဝင်ဖျက်ပြီးတော့ရောက်လာသူဖြစ်တယ်လို့မြောက်ကိုရီးယားအစိုးရပိုင်းသတင်းကပြောပါတယ်။အဲ့လူရဲ့အသက်ရှိလမ်းကြောင်းနဲ့သူတွေကိုအချိန်ချင်းစစ်ဆေးထားပြီးတော့ဗိုင်းရပ်ရှိမရှိမသိကြသေးဘူးလို့မြောက်ကိုရီးယားဆိုရပိုင်း KCN နဲ့သတင်းကပြောပါတယ်။ကနဦးချီလန်းအနေနဲ့အဲ့လူကိုအသွာလာခန်းသမှုတွေတင်းတင်းကျပ်ချမှတ်ပြီးတိစံခွဲထားကြောင်းသူနဲ့ထိတွေ့ဆက်ဆံခဲ့တဲ့သူတွေနဲ့ကေဆောင်းမျိုးကိုပြီးခဲ့တဲ့9ရက်အတွင်းမှာသွားခဲ့တဲ့သူတွေကိုတရားစုံစမ်းစစ်ဆေးတာတွေလုပ်ပြီးတော့စစ်စစ်တာတွေတိစံခွဲပြီးတော့အသွာလာခန်းသက်တာတွေလုပ်နေတယ်လို့ပြောပါတယ်။မြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်အွန်လည်းမနေ့စနေနေ့ကထိတ်တန့်ပေါ်လစ်ပြူကိုအစည်းအဝေးတရက်ကိုကျင်းပခဲ့ပြီးကိုရိုနာဗိုင်းရပ်စ်ဟာမြောက်ကိုရီးယားနိုင်ငံထဲကိုရောက်ရှိကောင်ရောက်ရှိနေပြီဆိုတာကိုဝန်ခံအသိမှတ်ပြုသွားတယ်လို့ KCNA သတင်းကပြောပါတယ်။ဗိုင်းရပ်စ်နဲ့ပတ်သက်တဲ့သတင်းတွေထွက်လာပြီးနောက်ကေဆောင်းမြို့မှာလည်းအရေးပေါ်အခြေအနေကိုကြေညာလိုက်ပြီးတော့မြို့ဝင်ထွက်တွေကိုလုံးဝပိတ်ဆို့လိုက်တယ်လို့ခရိုင်နဲ့ဒေသတစ်ခုချင်းစီကိုလည်းဇူလိုင်လ24ရက်နေ့နေ့လယ်ကစပြီးတော့အသွာလာခန့်သတ်မှုတွေလုပ်ပြီးတော့တနေရာနဲ့တနေရာမသွားဖို့အမိန့်ထုတ်လိုက်တယ်လို့ပြောပါတယ်ခင်ဗျာ။ဩစတြေးလျနိုင်ငံရဲ့ Victoria ပြည်နယ်မှာတော့ဒီနေ့မှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံသူ459ယောက်ထပ်ပြီးတော့တွေ့ရှိခဲ့တယ်လို့ပြည်နယ်ဝန်ကြီးချုပ်ကပြောပါတယ်။ဒါပြင်လုံခဲ့တဲ့24နာရီအတွင်းမှာဗိုင်းရပ်စ်ကြောင့်သေဆုံးသူဦးရေဟာ10ယောက်ရှိခဲ့ကြအောင်တရက်ထဲမှာလည်းဗိုင်းရပ်စ်ကြောင့်လူသေဆုံးမှုအများဆုံးဖြစ်ပြီးလူတွေကိုလည်းနှာခေါင်းစည်းမျက်နှာခုံးတွေတတ်ကြဖို့ပြည်နယ်ဝန်ကြီးချုပ် Daniel Andrews ကပြောလိုက်ပါတယ်
။ You know, it's just not about human rights. Well, there's 10 families that are going to be burying someone in the next few days. Wear a mask.
ဒါကလူခွင့်မဟုတ်ပါဘူး။ဒါမဲ့ရပိုင်းနေအတွင်းမှာမိသားစု10ခုကသူတို့မိသားစုတွေကလူတွေအတွက်နာရီတွေလောက်ကြမှာပါ။နှာခေါင်းစည်းတွေတက်ကြပါဒါကဘလောက်မှတောင်းဆိုရလဲမဟုတ်ပါဘူး။သူနာပြည့်တွေလည်းနှာခေါင်းစည်းတက်နေကြတဲ့အတွက်နောက်ထပ်လူနာတွေထပ်မတိုးအောင်လူတိုင်းနှာခေါင်းစည်းတွေတက်ကြပါ။တကယ်လို့မတက်ခဲ့ဘူးဆိုရင်တော့ဒဏ်ရာရသွားမယ်လို့ဖီနယ်ဝန်ကြီးချုပ် Daniel Andrews ကပြောလိုက်ပါတယ်။ Australia နိုင်ငံမှာအခုလိုဗိုင်းရပ်စ်ကူးစက်မှုဒုတိယလိုင်းဖြစ်လာတာကလူခွင့်တွေကနေကူးစက်တာဖြစ်တယ်ဆိုပြီးတော့ပြောပါတယ်။အခုချိန်ထိတော့ဩစတြေးလျနိုင်ငံမှာဗိုင်းရပ်စ်ကူးစက်ခံသူ14,400ကျော်ရှိပြီးတော့ဗစ်တိုးရီးယားပြည်နယ်မှာတော့လူတွေကိုသတင်းမှတ်6ပတ်အပြည့်မထောက်ဖို့အမိန့်ထုတ်ထားပါတယ်ခင်ဗျာ။အာရှနိုင်ငံတွေဘက်မှာတော့ဂျပန်နိုင်ငံတိုကျိုမြို့မှာဗိုင်းရပ်စ်ကူးစက်ခံသူနောက်ထပ်239ယောက်ကိုဒီနေ့မှတွေ့ရှိခဲ့တယ်လို့တိုကျိုအာဏာပိုင်တွေကအတည်ပြုကြောင်းဂျပန်သတင်းတွေကဖော်ပြပါဗျာ။အခုဆိုရင်နေ့စဉ်ဗိုင်းရပ်စ်ကူးစက်မှုနှုန်း200ကျော်တာဟာ6ရက်သတိရှိသွားပြီဖြစ်ပါတယ်။ဗိုင်းရပ်စ်ကူးစက်မှုအသစ်တွေတိုးလာတာကြောင့်တိုကျိုအာရဘိုင်တွေကဗိုင်းရပ်စ် 3 ပေးချက်အဆင့်ကိုလည်းအမြင့်ဆုံးအထိတိုးမြင့်ပြီးတော့သတ်မှတ်ထားပါတယ်။အင်ဒိုနီးရှားနိုင်ငံမှာတော့ဒီနေ့မှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံသူနောက်ထပ် 1,492 ယောက်တွေ့ရှိခဲ့တာကြောင့်ဗိုင်းရပ်စ်ကူးစက်ခံသူစုစုပေါင်း 98,000 ကျော်သွားပြီလို့အင်ဒိုနီးရှားကျန်းမာရေးဝန်ကြီးဌာနကပြောပါတယ်။စင်ကာပူနိုင်ငံမှာတော့ဒီနေ့မှာနောက်ထပ်ဗိုင်းရပ်စ်ကူးစက်ခံသူ481ယောက်ထပ်တွေ့ရှိခဲ့ပြီးတော့စုစုပေါင်းကူးစက်သူအရေအတွက်ဟာ 9,000 ကျော်သွားပြီဖြစ်တယ်လို့ဆိုပါတယ်။ဗီယက်နမ်နိုင်ငံအလယ်ပိုင်းကဒါနိုင်မြို့မှာလည်းဗိုင်းရပ်စ်ကူးစက်သူဒုတိယတယောက်ကိုတွေ့ရှိပြီးတဲ့နောက်တယောက်နဲ့တယောက်ခက်ခွာနေဖို့ပြောလိုက်ပါတယ်။ဒီနေ့ကလည်းပထမတယောက်ကိုတွေ့ရှိပြီးဒါဟာဗီယက်နမ်နိုင်ငံမှာဗိုင်းရပ်စ်ကူးစက်မှုမတွေ့တာ3လကျော်ပြီးတဲ့နောက်ပထမဆုံးအကြိမ်ပြန်ပြီးတော့တွေ့ရဖြစ်ပါတယ်။အခုလိုဗိုင်းရပ်စ်ကူးစက်မှုတွေပြန်ဖြစ်လာတာကြောင့်နိုင်ငံမျိုးကိုခီးသွားတွေလာရောက်တာကို14ရက်ကြာပြေးလိုက်ပြီးတော့ဘာသာရေးယဉ်ကျေးမှုနဲ့အားစားပွဲတွေအားလုံးကိုရပ်ဆိုင်းထားလိုက်ပြီးနှာခေါင်းစည်းတွေတပ်ဖို့နဲ့လူ30ထပ်ပို့ပြီးတော့မစုဖို့အစိုးရကပြောလိုက်ပါတယ်ခင်ဗျာ။ဗြိတိန်နိုင်ငံကစပိန်နိုင်ငံကိုခီးသွားဖို့စိတ်ချတဲ့နိုင်ငံစင်းကနေစနေနေ့နောက်ပိုင်းမှာဖယ်ရှားလိုက်ပြီးစပိန်ကလာတဲ့သူတွေကိုလည်းနှစ်ပတ်တည်းစံခွဲပြီးတော့အသွားလာကန့်သတ်သွားမယ်လို့ပြောလိုက်ပါတယ်။ဒါပေမဲ့ဗြိတိန်နိုင်ငံသားရေးဝန်ကြီး Dominic Raab ကတော့အခုလိုရုတ်တရက်ဆုံးဖြတ်လိုက်တဲ့ပုံမှာတောင်းပန်ခြင်းမရှိဘဲစပိန်နိုင်ငံမှာအခုလက်လော COVID-19 ကူးစက်မှုတွေပြန်မြင့်တက်လာတာကြောင့်လုပ်ဖို့လိုအပ်တဲ့အတွက်လုပ်လိုက်တာဖြစ်တယ်ဆိုပြီးတော့ပြောပါတယ်။ဘဝတော်မှာကိုရိုနာဗိုင်းရပ်စ်ကူးစက်သူ16တန်းကျော်နဲ့သေဆုံးသူ6,400ကျော်ရှိသွားပြီဖြစ်တယ်လို့ John Hopkins တက္ကသိုလ်ရဲ့စီးရင်တွေကဖော်ပြပါတယ်။ဒီထဲမှာအမေရိကန်ပြည်ထောင်စုကကူးစက်သူစုစုပေါင်း 4,000 တန်းကျော်နဲ့သေဆုံးသူ 3,400 ကျော်ရှိပြီးတော့ကူးစက်မှုနဲ့သေဆုံးမှုမှာအများဆုံးဖြစ်နေပါတယ်။အဲဒီနောက်မှာတော့ဘရာဇီးလ်နိုင်ငံက 1,300 တန်းကျော်နဲ့ဒုတိယအများဆုံး၊အိန္ဒိယနိုင်ငံကတော့ကူးစက်သူ 1,300 တန်းကျော်နဲ့တတိယအများဆုံးဖြစ်နေပြီးတော့ရုရှားနိုင်ငံမှာတော့ဒီထဲမှာနောက်ထပ်ဗိုင်းရပ်စ်ကူးစက်သူ 9,800 ကျော်နဲ့စုစုပေါင်းကူးစက်သူ 8,000 ကျော်နဲ့သဒ္ဒုထအများဆုံးဖြစ်နေပါတယ်ခင်ဗျာ
စ်တန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိတိုင်းဒိုမီတာ31 kHz 9833ညတိုင်းဒိုမီတာ32 kHz 9303ညတိုင်းဒိုမီတာ51 kHz 9885တို့ဖြင့်စနေတနင်္ဂနွေမှာဟိုင်းလိုက်မီတာ190 kHz 1905တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်မင်္ဂလာပါရှင်ကျမများတစ်ဆယ်အောင်ပါတင်းနေကိုဆက်လက်ကြီးညာပြီးသွားပါမယ်ရှင်တရုတ်နိုင်ငံချန်တူးမြို့အမေရိကန်ကောင်စစ်ဝင်ရုံးကိုပိတ်ဖို့တရုတ်ကအမိန့်ပေးထားတဲ့အတွေ့အကြုံဝင်ဝင်နှဲတွေရုံးတွင်းကထွက်ခွာဖို့ပြင်ဆင်နေချိန်မှာပဲကောင်စစ်ဝင်ရုံးရဲ့လုံခြုံရေးကိုလည်းထင်းထင်းကျပ်ကျပ်အချထားပါတယ်ထရက်ကား3စီးကောင်စစ်ဝင်ရုံးပြဝုံအတွင်းဝင်ရောက်လာတာကိုမြင်ရတယ်လို့ယူနီဖောင်းဝတ်နဲ့အရက်ဝတ်ရဲတပ်ဖွဲ့ဝင်တွေဟာလမ်းရဲ့တစ်ဖက်တစ်ချက်မှာစောင့်ကြပ်နေတာကိုလည်းတွေ့မြင်ကြရပါတယ်ချန်တူးမျိုးကအမေရိကန်ကောင်စစ်ဝင်ရုံးကိုပိတ်ဖို့တနင်္လာနေ့မနေ့10နာရီအထိအချိန်82နာရီပေးထားတယ်လို့တရုတ်အစိုးရရဲ့ Global Times သတင်းစာအက်ဒီတာက Twitter စာမျက်နှာမှာရေးသားထားပါတယ်။အဲဒီကောင်စစ်ဝင်ရုံးကတချို့ဝန်ထမ်းတွေဟာသူတို့ရဲ့ယာတုနဲ့မကိုက်ညီတဲ့လှုပ်ရှားမှုတွေပြုလုပ်တယ်ဆိုပြီးတော့တရုတ်တို့ကဆွဆွဲပြောဆိုထားပါတယ်။အဲဒီလှုပ်ရှားမှုတွေကတရုတ်နိုင်ငံရဲ့ပြည်ရင်းရေးကိုဝန်ရောက်ဆွဲဖက်တာဖြစ်ပြီးနိုင်ငံရဲ့လုံခြုံရေးကိုထိခိုက်စေတယ်လို့လည်းတရုတ်နိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရဝမ်ဝင်ဘင်းကပြောပါတယ်။အမေရိကန်နိုင်ငံ Texas ပြည်နယ် Houston မြို့မှာရှိတဲ့တရုတ်ကောင်စစ်ဝင်ရုံးကိုအမေရိကန်တို့ကပိတ်ပစ်ခဲ့တာကိုလက်တုံ့ပြန်တဲ့အနေနဲ့တရုတ်တို့ကချန်တူးမြို့ကအမေရိကန်ကောင်စစ်ဝင်ရုံးကိုပိတ်ဖို့အမိန့်ပေးခဲ့တာဖြစ်ပါတယ်။တနိုင်ငံကြားမှာအခုလိုအပြန်အလှန်လက်တုံ့ပြန်ဆောင်ရွက်နေရတဲ့ဟာကုန်သွယ်ရေးတရှိလုံမှုနဲ့လူအခွင့်ရေးချိုးဖောက်မှုကိစ္စတွေကြောင့်တင်းမာပြီးသားဖြစ်တဲ့နှစ်နိုင်ငံဆက်ဆံရေးကိုပိုပြီးတော့ဆိုးဝါးနေစေတာလည်းဖြစ်ပါတယ်ရှင်။ပြီးခဲ့တဲ့မေလ25ရက်နေ့တုန်းကအမေရိကန်နိုင်ငံမင်းနီဆိုတာပြည်နယ်မင်းနီယာပိုလစ်မြို့မှာလူမဲအမျိုးသား George Floyd ကိုရဲကဖမ်းဆီးတဲ့အချိန်မှာတိုက်ဆုံခဲ့တဲ့ဖြစ်ရပ်နောက်ဆက်တွဲနိုင်ငံအတွင်းမျိုးအတော်များများမှလူမျိုးရေးဆန္ဒပြပွဲတွေဆက်တိုက်ဖြစ်ပွားနေခဲ့ပါတယ်။ဆန္ဒပြပွဲတွေဖြစ်နေတာနှလုံးကြော်ကြာနေပြီဖြစ်တဲ့ Oregon ပြည်နယ် Portland မြို့ကိုသမ္မတ Trump ကအစိုးရလုံခြုံရေးတပ်ဖွဲ့တွေကိုဆေးလွှတ်ခဲ့တဲ့အတွက်မကြေနပ်မှုကြောင့်ပြည်နယ်ရင်းဆန္ဒပြပွဲတွေပိုပြီးတော့အရှိန်မြင့်လာခဲ့ပါတယ်။စီအတော်မျိုးမှလည်းဆန္ဒပြသူတွေကိုရဲတပ်ဖွဲ့ကမိခိုးဘုံတွေမျက်ရည်ဘုံတွေတုံပြီးတော့နှိမ်နှင်းခဲ့ပါတယ်။စနေနေ့ကဆန္ဒပြသူ45ယောက်ကိုရဲကဖမ်းဆီးပြီးတပ်ဖွဲ့ဝင်20လောက်လေးဒဏ်ရာရရှိခဲ့ကြောင်းရဲတပ်ဖွဲ့ကပြောပါတယ်။ Texas ပြည်နယ် Austin မြို့မှာတော့မနေ့ညပိုင်းတုန်းက Black Lives Matter လူမျိုးရေးဆန္ဒပြပွဲတွေကြားမှာတနတ်သမားတဦးကကားတစ်စီးတည်းကိုပစ်ခတ်ခဲ့တဲ့အတွက်လူတစ်ယောက်သေဆုံးခဲ့ပါတယ်။Kentucky ပြည်နယ် Louisville မြို့မှာလည်းလူမဲအမျိုးသမီးတူဖြစ်တဲ့ Breonna Taylor ရဲ့အိမ်ကိုရဲကအတင်းဝင်ရောက်ခဲ့တာကနေအဲ့ဒီအမျိုးသမီးတည်ဆုံခဲ့ရတဲ့ဖြစ်ရပ်အတွေ့တရားမျှတမှုတောင်းဆိုဆန္ဒပြနေကြပါတယ်။ဒီအမျိုးသမီးရဲ့အတူနေမိတ်ဆွေကရဲတွေကိုကျူးကျော်ဝင်ရောက်သူတွေလို့ထင်ပြီးပြစ်ခတ်ကြပါနေ။ရဲကပြန်ပြီးပြစ်ခတ်တဲ့အတွေ့ Taylor တည်ဆုံခဲ့တာပါ။ဒီဖြစ်ရပ်မှာရဲအရာရှိတူထဏ်ရရခဲ့ပါတယ်။တခြားရဲအရာရှိတွေကိုအေးအေးယူခဲ့တာတော့မရှိပါဘူး။ဒီဖြစ်ရပ်အတွေ့ပွင့်လင်းမြင်သာတဲ့စုံစမ်းစစ်ဆေးမှုတွေပြုလုပ်ပေးဖို့လက်နက်ကင်ဆောင်ဆန္ဒပြတဲ့လူမဲ NFAC အဖွဲ့ခေါင်းဆောင်ကပြောပါတယ်ရှင်။ American ပြည်ထောင်စု Texas ပြည်နယ် Austin မြို့မှာမနေ့ကလူမျိုးရေးဆန္ဒပြပွဲတွေအတွင်းမှာလူတဦးသေဆုံးခဲ့တယ်လို့အာဏာပိုင်တွေကပြောပါတယ်။လူတရာလောက်ချီတဲ့ဆန္ဒပြနေတဲ့အချိန်အတွင်းမှာ Rifle တနက်သမားတဦးကကားတစ်စီးတည်းကိုပစ်ခတ်ခဲ့တဲ့အတွေ့ကားရဲမှာထိုင်နေတဲ့သူတို့သေဆုံးခဲ့ရကြောင်းရဲကပြောပါတယ်။တနက်သမားကိုဖမ်းဆီးထားကြောင်းလည်းရဲတပ်ဖွဲ့သတင်းစာရှင်းလင်းပွဲမှာပြောပါတယ်။ဒီပြစ်ခတ်မှုကိုရဲကလူသတ်မှုအဖြစ်သတ်မှတ်ထားပါတယ်။ပြစ်ခတ်မှုမှာနောက်ထပ်တိုက်စုံတံရရတာမရှိဘူးလို့အော့စတင်မျိုးရဲတပ်ဖွဲ့အရေးပေါ်စီးကူတာရေးအဖွဲ့ကတွစ်တာစာမျက်နှာမှာရေးသားထားပါတယ်။မေလတုန်းကမင်းနီဆိုတာပြည်နယ်မှာလူမဲမျိုးသား George Floyd ကိုရဲကဖမ်းဆီးတာကနေတိုက်စုံခဲ့တဲ့ဖြစ်ရပ်နောက်ပိုင်းမှာကဘာတလွှားလူမျိုးရေးဆိုင်ရာဆန္ဒပြပွဲတွေနဲ့အတူရဲတပ်ဖွဲ့တွေရဲ့အင်အားသုံးနှိမ်နင်းမှုတွေကိုစန့်ကျင်ဆန္ဒပြပွဲတွေပေါ်ပေါက်နေကြတာဖြစ်ပါတယ်ရှင်။ရုရှားနိုင်ငံအရှေ့ပြားဒေသကဟာဘာရပ်မြို့မှာထောင်ထဲချီတဲ့ဆန္ဒပြသူတွေကလူကြိုက်များတဲ့အုပ်ချုပ်ရေးမှုဆာဂျူဖာဂန်ကိုရာဒူကထုတ်ပေးခံရပြီးလူသက်မှုနဲ့တရားစွဲခံရတာကိုကန့်ကွက်တဲ့အနေနဲ့ဇူလိုင်လ25ရက်နေ့မှာတတိယမြောက်သတင်းပတ်ကုံဆက်လက်ဆန္ဒပြခဲ့ပါတယ်။ဆန္ဒပြသူတချို့ကရုရှားသမ္မတဗလာဒီမီယာပူတင်နှုတ်ထွက်ဖို့တောင်းဆိုသလိုတချို့ကလည်းအသိခံအပ်ခံရတဲ့အုပ်ချုပ်ရေးမှုကိုရှုတ်ချတဲ့ပိုစတာတွေကိုကင်ပြီးတော့ဆန္ဒပြခဲ့ပါတယ်။ဟာဘာရပ်မြို့မြူနစ်စပယ်ဖွဲ့ကဇူလိုင်လ25ရက်နေ့မှာဆွေးနွေးဆန္ဒပြသူ6500လောက်ရှိတယ်လို့ပြောပေမဲ့ ဆန္ဒပြပွဲကိုဦးဆောင်ကျင်းပသူတွေနဲ့သတင်းသမားတွေကတော့လူ 9,000 ကျော်ဆန္ဒပြခဲ့တာလို့ပြောတာကြောင့်1990ခုနှစ်ဆိုဗီယက်ပြည်ထောင်စုပြိုကွဲပြီးနောက်ပိုင်းမှာအကြီးမားဆုံးလူထုဆန္ဒပြပွဲဖြစ်ခဲ့ပါတယ်။ဒေသအုပ်ချုပ်ရေးမှူးစာဂျေဖာဂေါကိုရာဇဝတ်ပြစ်မှုနဲ့ထုတ်ပယ်တာကအထောက်အထားမခိုင်လုံဘူးလို့ဆန္ဒပြသူတွေကယူဆကြပြီးသူ့ကိုတရားစစ်ဆေးတာကိုလည်းမော်စကိုမြို့မှာမလုပ်ဖ ೇನೆ ဟာဘရက်စ်မြို့မှာပဲလုပ်ဖို့တောင်းဆိုနေကြတာပါ။အုပ်ချုပ်ရေးမှူးဖာဂေါဟာဇူလိုင်လ9ရက်နေ့ကဖမ်းဆီးခံခဲ့ရတာပါ။သူဟာမော်စကိုမြို့ကိုလွှဲပြောင်းခံရပြီးလူသက်ဖို့အကြံစီမှုတမှု2004နဲ့2005ခုနှစ်တွေမှာလူသက်ဖို့အမိန့်ပေးခဲ့တဲ့ဆိုတဲ့အမှုနှမှုနဲ့ဆွဲချက်တင်ခံနေရပါတယ်။လွန်ခဲ့တဲ့နှစ်နှစ်ကဖာဂေါဟာအမျိုးသားရေးဝါဒီဗလာဒီမီယာဇီလင်နော့ဖစကီရဲ့ရုရှားလစ်ဘရယ်ဒီမိုကရက်တစ်ပါတီ LDPR ကနေရေကောက်ခံရတဲ့အုပ်ချုပ်ရေးမှူးဖြစ်ပါတယ်။ရုရှားသမ္မတပူတင်ကသူ့ကိုဇူလိုင်လ20ရက်နေ့မှာရာထူးကတရားဝင်ဖယ်ရှားလိုက်ပြီးတော့ LDPR ပါတီအဖွဲ့ဝင်တဦးဖြစ်သူမီခေးဒစ်တရော့ဖ်ကိုယာယီအုပ်ချုပ်ရေးမှူးအဖြစ်ခန့်အပ်ခဲ့ပါတယ်ရှင်။တို့ရရှင်များရှင်တင်းငူနေညပိုင်းတွင်နောက်ဆုံးရသတင်းတွေကိုနားဆင်လို့အပြီးမှာတော့တင်းဆောင်မတွေနဲ့ပတ်စင်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီရှင်
။ကျမစုမမရှင်ကမ္ဘာကယောဂကာလာကိုဗစ် -19 ကူးစက်မှုကာကွယ်ရေးလူဦးရေကန့်သက်တွေနဲ့ကျင်းပမယ်သရုတ်ဒဂျိန်27ရာစုပြည်လုံးညီလာခံကနေမြမငင်းညာရေးလုပ်ငန်းရှင်တွေအကောင့်ထဲဖော်နိုင်ပါမလားဆိုတဲ့သုံးသက်ချက်အမြင်တွေစူးစီးတင်ပြပေးခြင်းပါတယ်။ပြီးခဲ့တဲ့2018ခုနှစ်ဇူလိုင်လတုန်းကကျင်းပခဲ့တဲ့တတိယအကြိမ်မြောက်ပေလုံညီလာခံပြီးခဲ့တဲ့ကရက်ဆိုင်သွားခဲ့ပြီးနောက်ထပ်ညီလာခံကျင်းပနိုင်မှုမရေမရာဖြစ်နေချိန်မှာပဲသဒုဒ္ဒအကြိမ်မြောက်27ရာစုပေလုံပြည်တော်စုငြိမ်းချမ်းရေးညီလာခံကိုနေပြည်တော်မှာလာမဲ့ဩဂုတ်လ12ရက်နေ့ကနေဩဂုတ်လ14ရက်နေ့အထိကျင်းပသွားမယ်လို့ထုတ်ပြန်ကြေညာလိုက်တာဖြစ်ပါတယ်။ဒီသဒုဒ္ဒအကြိမ်ပေလုံညီလာခံကျင်းပချိန်ဟာကမ္ဘာကယောဂါ COVID-19 ဖြစ်ပွားနေချိန်လည်းဖြစ်တာမို့လို့ပါဝင်သူအလုံးကိုရိုနာဗိုင်းရပ်စ်ကူးစက်မှုရှိမရှိစစ်ဆေးသွားမှာဖြစ်တယ်လို့အစည်းအဝေးကျင်းပမဲ့နေရာကိုတက်ရောက်ကြမဲ့အဖွဲ့အစည်းနဲ့သတင်းမီဒီယာတွေကိုလည်းတတ်မှတ်ထားတဲ့လူဦးရေအကန့်အသတ်နဲ့ကျင်းပသွားဖို့အစီအစဉ်ထားကြပါတယ်။ဒီကြိမ်ကျင်းပမဲ့သရုတ်ဒကြိမ်27ရာစုပေလုံညီလာခံမှာတော့ UPDJC ငြိမ်းချမ်းရေးဖော်ဆောင်မှုဆိုင်ရာသဘောတူညီချက်တွေကိုဆွေးနွေးဖို့နဲ့2020ရွေးကောက်ပွဲအလို့မြမငြိမ်းချမ်းရေးလုပ်ငန်းစဉ်တွေအဆက်မပြတ်သွားပဲဆက်ပြီးအကောင့်ထဲဖော်နိုင်ရေးအတွက်အဓိကထားကျင်းပတာဖြစ်နိုင်တယ်လို့မြမငြိမ်းချမ်းရေးလုပ်ငန်းစဉ်တွေကိုလေ့လာအခဲခတ်နေတဲ့နိုင်ငံရေးသုံးသက်သူဦးမမောင်ဆိုကပြောပါတယ
်။အဓိကကတော့အကျောင်း UPDJC မှာသဘောတူတဲ့အချက်ကိုတည်ကြည့်ဖို့ပါပဲ။အစီအမူပေါ်နဲ့ပတ်သက်တာရရှေ့ဆက်လို့ရမယ်ဟာရယ်ပေါ့နော်အဲ့ဒီသဘောတူညီချက်တွေရတာကိုပြောင်းစုအစိတ်ပိုင်းသုံးနေတယ်သူတို့ချုပ်ဆိုမယ်လို့ပြောတာပေါ့အဓိကအဲ့ဒီချက်ကိုယူမယ်လို့ပြောတယ်ဒါပေမဲ့သူကညာကိုယ်စားလျှော့ထားမှာသူတို့ကတော့ညီလာခံစီဝေးပုံစံမျိုးဘာစီဝေးမှာပါမှာမဟုတ်ဘူးဟိုအဓိကကတော့ကျွန်တော် EU နဲ့ NRBC နဲ့ညှိထားတဲ့ချက်တွေရှိတယ်နော်အခု law စဲလည်းညှိနေပေါ့25 26 28 နှစ်ပိုင်းတစ်ဆက်ညှိနေတယ်ထင်တယ်ဆိုတော့အဲ့မှာအဓိကကတော့NCA အကောင့်ထဲဖုံမှုဆိုင်ရာမူပေါ်သဘောတူညီချက်က2020အလွန်အစင်းလိုက်ရှိလုပ်ငန်းစဉ်နဲ့အစင်းလိုက်အကောင့်ထဲဖုံမှုတွေပေါ့အဲ့တော့အဓိကကတော့2020ရွေးကောက်ပွဲအပြီးမှာဖြစ်လာမဲ့အကြောင်းလဲတွေမှာဒီငြိမ်းချမ်းလုပ်ငန်းတွေပြတ်မသွားပဲဆက်လုပ်နိုင်အောင်မကြိုးစားတဲ့အဆင့်လိုပဲထင်ပါတယ
်ကိုဗစ်ကာလအတွင်းအကန့်အသတ်တွေနဲ့ကျင်းပမဲ့ဒီ27ရာစုပေလုံသရုတ်ဒဂျိန်ငြိမ်းချမ်းရေးညီလာခံကနေတကယ့်မြေပြင်မှာရင်ဆိုင်နေရတဲ့တိုင်းရင်းဒေသကစီးရဲတင်းမာမှုပြိပခါတွေကိုပြေလည်အောင်ဖြေရှင်းနိုင်မဲ့ငြိမ်းချမ်းရေးအဖြစ်လမ်းစာမမြင်ဘူးလို့အပြည့်ရလက်မှတ်မထိုးရသေးတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတစ်ခုဖြစ်တဲ့ရခိုင်မျိုးသားကောင်စီ ANC ရဲ့အထွေထွေအတွေ့အမှုဦးထွန်းစော်ကလည်းသုံးသပ်ပါတယ
်ကယောဂါကာလာတွင်မှာလောက်တာဖြစ်တဲ့အတွက်လူကိုအချင်းချင်းပြီးတော့မှသူတို့ခေါ်မယ်ပေါ့ဗျာဒီလူဒင်းနေနဲ့လောက်တဲ့ချင်းချင်းမှာတော့ဒီအလုံးပေါင်းဝင်နိုင်မှုဆိုတဲ့အိကြတစ်ခုကတော့မေးခွန်းဖြစ်ပါတယ်ပြီးခဲ့တဲ့27ပင်လုံးပထမအစည်းအဝေးဒုတိယအစည်းအဝေးရဲ့ရလဒ်တွေကိုလည်းပြန်ကြည့်လိုက်တဲ့အခါကျတော့သူရဲ့နိုင်ငံရဲ့နေသားကလည်းအဲ့လိုပြည်ပြည်စင်မတွေ့ရဘူး။ဒီကိန်းတင်းမှာပဲမြေပြင်မှာဒီလိုတိုက်ပွဲတွေကလည်းတက်တက်ဖြစ်နေတယ်။နမရီထူတာရဲ့အဖွဲ့တွေနဲ့လည်းဖြစ်တယ်။နမမီထူတာရဲ့အဖွဲ့တွေနဲ့လည်းဖြစ်တယ်။နောက်ဆိုရင်ဒီအခင်းကြီးအောက်မှာပေါ့ဗျာ။အလုတ်တဲ့ဒီ27ရာစုပင်လုံးစတုဒ္ဒအကျင့်စည်းဝေးပေါ့ဗျာနော်။ဆိုရင်ဒီစည်းဝေးရဲ့နေသားကတော့ပို့ပြီးတော့မှရုံးရောနိုင်ပြီရှိတယ်လို့ကျွန်တော်တို့လည်းမြင်တယ်။
အခုအချိန်ထိဖြစ်ပွားနေစေတိုင်းရင်းသားဒေသတွေကစီးရဲတင်းမာမှုတွေအမြန်ဆုံးပြေလည်နိုင်ရေးအတွက်ဆိုရင်လက်ရှိတိုင်းပြည်မှာ2008အခြေခံဥပဒေပြင်ဆင်ရေးကသာစစ်မှန်တဲ့ပြည်တွင်းငြိမ်းချမ်းရေးကိုဖော်ဆောင်နိုင်မယ်လို့လည်းတိုင်းရင်းသားလက်နက်ကိုင်အဖွဲ့ကဦးထွန်းစော်ကရှုမြင်ပါတယ်
ဒီအနည်းသာရမရှိတယ်အသေးသေးပြဝမှုမရှိတယ်တွေးဆွဆွေးနွေးမှုကနေထွက်လာရရလက်ကလူမျိုးပေါင်းစုံအတွက်ကတော့တကယ်စစ်မှန်တဲ့အနည်းသာရပြဝရဲနိုင်ငံရေးအဖြေတော့ရမှာမဟုတ်ဘူးအဲမလို့ကသဘောမတူရင်ဘာမှလုပ်လို့မရဘူးဖွဲ့စည်းပုံကိုပြုပြင်ပြောင်းလဲလုပ်မှပဲဒီပြည်တွင်းစစ်ချုပ်ငြိမ်းရေးကိုပါအထောက်အကူပြုမယ်လို့ကျွန်တော်အနေနဲ့မြင်ပါတယ်
အန္တရာယ်ရသားဆိုရလက်ထက်မှာတော့ဒေါအောင်ဆန်းစုကြည်ကိုယ်တိုင်ဦးဆောင်ပြီးမြမငင်းရရဲ့လုပ်ငန်းစဉ်တွေအကောင့်ထဲပေါ်ဖို့တိုင်းရင်းသားလက်နက်ကိုင်ခေါင်းဆောင်တွေနိုင်ငံရေးအစုအဖွဲ့တွေပါဝင်တဲ့တက်ဆက်တီရာစုပေလုံငင်းရရဲ့ညီလာခံကိုပြီးခဲ့တဲ့2016ခုနှစ်ဩဂုတ်လမှာပထမဆုံးအကြိမ်စတင်ကျင်းပနိုင်ခဲ့ပါတယ်ဒုတိယအကြိမ်ပေလုံကိုတော့2019မေမှာကျင်းပပြီးတတိယအကြိမ်ညီလာခံကိုတော့ပြီးခဲ့တဲ့2018ဇူလိုင်လမှာနောက်ဆုံးကျင်းပနိုင်ခဲ့တာပါတကယ်တမ်းတိုင်းကလုံးပြစ်ခတ်တိုက်ခိုက်မှုရစရဲ SCA သဘောတူညီချက်အရဆိုရင်ပြည်ထောင်စုငြိမ်းချမ်းရေးညီလာခံကိုတစ်နှစ်နှစ်ကြိမ်ကျင်းပဖို့သဘောတူညီထားခဲ့ကြတာဖြစ်ပေမဲ့လို့2019ခုနှစ်တစ်နှစ်လုံးမကျင်းပနိုင်ခဲ့ပဲတစ်နှစ်ကြာကြာရန်နာထားခဲ့ပြီးအခု2020ပြည့်နှစ်မှာတော့ဩဂုတ်လမှာကျင်းပမယ်ဆိုပြီးကြေညာခဲ့တာဖြစ်ပါလိမ့်ရှင်ကျမစုမမ
ဒီလိုမြန်မာဝိုင်းရုံမြင်သံကြားအစီအစဉ်တွေကိုဒီမိုကရက်တစ်မြန်မာအသံ DVV ရုပ်သံလိုင်းကနေဖမ်းယူကြည့်ရှုနိုင်ပါသေး။ DVV ရုပ်သံဆလောင်းကနေပြီးတော့နေ့စဉ်ည10နာရီနဲ့မနေ့9နာရီခွဲအချိန်တွေမှာဖြစ်ပါသေး။ပုံမှန်ကြည့်ရှုနေကြ VOE ရဲ့ Intercept 17နဲ့ Mirset 3ဂျိုလူတွေကနေနေ့တိုင်းည9နာရီမှာပြသတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွဲဆောင်မင်းမြန်ခန်းတွေနဲ့အပတ်စဉ်ကဏ္ဍတွေကို DVV ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါလိမ့်ရှင
်။ Billion Broken Plan ရဲ့အစီအစဉ်တွေကိုဆက်လက်တင်ဆက်ပေးနေပါတယ်။ကျွန်တော်ရဲမထောင်းပါ။ Corona Press ကယောဂကာလာရဲ့ American သမ္မတ Donald Trump ကတရုတ်နိုင်ငံပေါ်ပို့ပြီးတင်းမာတဲ့မူဝါဒကျင့်သုံးလာနေတာကြောင့် American တရုတ်နိုင်ငံဆက်ဆံရေးမူဝါဒကလာမယ့်သမ္မတရွေးကောက်ပွဲမှာအခရာကျတဲ့ကိစ္စဖြစ်လာတဲ့အကြောင်း VOE သတင်းတောက် Brian Patton ကသတင်းပေးပို့ထားပါတယ်။ဒီနိုင်ငံပေါ်သဘောထားပြောပြောင်းနေဆိုပြီးဒီမိုကရက်ဒေါ်နယ်ထရမ့်ကသူ့ပြည်ရင်ပဲဒီမိုကရက်တစ်ပါတီသမ္မတလောင်းဂျိုးဘိုင်ဒန်ကိုဝေဖန်နေရှိပါတယ်။ဂျိုးဘိုင်ဒန်ကသူလည်းတရုတ်အပေါ်သဘောထားတင်မာသူဖြစ်ကြောင်းပြောသလိုထရမ့်ရဲ့မူဝါဒတွေဟာရှင်းအောင်မကြီးတသမတ်ထဲမဟုတ်သလိုထိရောက်မှုမရှိဘူးလို့လည်းပြန်ပြီးဝေဖန်ပါတယ်။အရင်ကသမ္မတထရမ့်ကသူနဲ့တရုတ်သမ္မတရှီဂျင်ပင်တို့ကြားကကောင်းမွန်တဲ့ဆက်ဆံရေးနဲ့တရုတ်နိုင်ငံကုန်သွယ်ရေးကိစ္စသဘောတူညီဖို့တုတ်တက်မှုတွေရနေတယ်ဆိုပြီးကြွားလုံးထုတ်လို့ရှိပါတယ်။ဒါပေမဲ့ဝူဟန်ပြည်နယ်မှာကိုရိုနာဗိုင်းရပ်စ်ဖြစ်ပေါ်တဲ့ကိစ္စကိုတရုတ်ကရှော့ရှော့ပေါ့ပေါ့ပြောရတယ်ဆိုပြီးသမ္မတထရမ့်ကတရုတ်နိုင်ငံပေါ်သဘောထားတင်မာတဲ့နည်းလမ်းကိုကျင့်သုံးလာခဲ့ပါတယ်
။ What China has unleashed on the world?
တရုတ်ကဘာလို့ချပြခဲ့တာကနားလည်ဖို့တော့တော်တော်ခက်လာပါတယ်။တို့ထရမ့်ကပြောပါတယ်။ဘုဒ္ဓဘာသာကတော့အမေရိကန်တို့ရဲ့ညာနာပစ္စည်းတွေကိုတရှုလုတ်ခိုးယူနေတယ်လို့ဆဆွဲပြီး Texas ပြည်နယ် Houston မြို့မှာရှိတဲ့တရုတ်ကောင်စီဝင်ဂျုံယုံကိုပိတ်ပစ်ဖို့အမေရိကန်အစိုးရကအမိန့်ပေးခဲ့ပါတယ်။ဟောင်ကောင်သားတွေလက်လက်ခွင့်ကိစ္စနဲ့ဥယျာဉ်ကမွတ်စလင်တွေပေါ်လူခွင့်ရေးချိုးဖောက်မှုဆဆွဲချက်တွေနဲ့လည်းအမေရိကန်တို့ကတရုတ်တို့ပေါ်တိုက်ခတ်အရေးယူမှုတွေပြုလုပ်ထားခဲ့ပါသေးတယ်။တန်တမာကြီးကိုအားပေးတဲ့လူတွေကတော့ထရမ့်ရဲ့သဘောထားတင်မာတဲ့နည်းဗျူဟာပေါ်စိုးရိမ်ပူပန်နေကြပါတယ်။
It's more coherently
possible to have a way to take that design and position in this so raw American တွေရဲ့အကျိုးစီးပွားကိုထိခိုက်စေလိမ့်မယ်လို့ထင်ပါတယ်လို့လေလာသုံးသပ်သူ Richard Esplin Odell ကပြောပါတယ် Trump လက်ထက်မှာတာဝန်ယူဘူးသူသဘောထားတင်မာသူတစ်ဖြစ်လဲသမ္မတကိုဝေဖန်သူဖြစ်လာသူမြို့သားလူကြုံရေးအကြံပေးဟောင်း John Bolton ကတော့ Trump ရဲ့တင်မာတဲ့မူဝါဒကရွေးကောက်ပွဲနဲ့လုံလုံလန်လန်သက်ဆိုင်နေတယ်လို့ပြောပါတယ်
I think Trump's relationship with Xi Jinping goes up and down depending on
the election day. And Trump's relationship with Xi Jinping goes up and down depending on the election day. Trump's relationship with Xi Jinping goes up and down depending on the election day. Trump's relationship with Xi Jinping goes up and down depending on the election day. Trump's relationship with Xi Jinping goes up and down depending on the election day. Trump's relationship with Xi Jinping goes up and down depending on the election day. Trump's relationship with Xi Jinping goes up and down depending on the election day. Trump's relationship with Xi Jinping goes up and down depending on the election day. Trump's relationship with Xi Jinping goes up and down depending on the election day. Trump's relationship with Xi Jinping goes up and down
depending on the election day. Trump's relationship with Xi Jinping goes up and down depending on the election day. Trump's relationship withtariffs
ဒုတိယသမ္မတဖြစ်တော့ဘိုင်ဒန်ကတရုတ်ကိုပေါ်ခွင့်စီချဖို့ကိစ္စကိုစတင်တယ်။ဒီဘက်ကယက်တီပေးတယ်လို့တရုတ်နဲ့ဆက်ဆံရေးအနောက်ရှက်ဖြစ်မှာကိုလည်းသူကမလိုလားခဲ့ဘူး။သမ္မတအိုဘားမားလက်ထက်ဒုတိယသမ္မတအနေနဲ့ဘိုင်ဒန်ကကုန်သွယ်ရေးနဲ့လူကြိုးရေးဆိုင်ရာကိစ္စတွေအပေါ်မှာထွင်းချက်ထားပြီးတရုတ်နဲ့ဆက်ဆံဖို့ထောက်ခံခဲ့သူဖြစ်ပါတယ်
။ We do not fear China's rise.
တရုတ်တက်လာမှာအင်အားကြီးလာမှာကိုကျွန်တော်တို့ကြောက်စရာမရှိပါဘူး။သူတို့တိုးတက်တာကိုကျွန်တော်တို့မြင်ကျင်းပါတယ်။တာဝန်ရှိရှိနဲ့တက်လာဖို့ပဲဖြစ်ပါတယ်။တကယ်တော့ Obama လက်ထက်က တူတူရဲ့ကြွကြော်ရမ်းမှုတွေကိုထိန်းချုပ်ဖို့ပစိဖိတ်ဒေသမှာအမေရိကန်စစ်အင်အားတိုးချဲ့ချထားခဲ့တယ်လို့ဒေသတွင်းကမဟာမိတ်တွေနဲ့ဆက်ဆံရေးပုံပြီးခိုင်မြဲအောင်လုပ်ဆောင်ခဲ့ပါတယ်။ထရမ့်ဟာအပြောအမာသာမာကျော်ပြီးတရုတ်ကိုတကယ်တားဆီးဖို့ကြတော့ပြော့ညံ့တဲ့အရေးယူမှုတွေကလုပ်ဆောင်ခဲ့တယ်လို့လည်းဘိုင်ဒန်ကဝေဖန်ပါတယ်။ထရမ့်နဲ့ဘိုင်ဒန်မဲဆွယ် COE အဖွဲ့နှစ်ဖက်စလုံးကတော့သူတို့မိသားစုတွေတရုတ်ကုမ္ပဏီတွေနဲ့စီးပွားရေးအဆက်ဆံတွေရှိနေကြတယ်လို့လည်းအပြန်အလှန်ဆက်ဆွဲနေကြပါတယ်ခင်ဗျာ။ကျွန်တော်ရေမထောင်ပ
ါ VOA American တန်ရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်။ American ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင်း VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေတာပါ။ Radio အစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိနဲ့ည9နာရီကနေ10နာရီအချိန်နှင်းပါပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ။ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jerusalem တို့အပြင် VOE Facebook အစမျက်နှာမှာလည်းနှာစင်ကြည့်ရှုနိုင်ပါတယ်ရှင
်။မင်္ဂလာခင်ဗျာဒီနေ့ဆွေးနွေးကမ်းမှာရောမြန်မာနိုင်ငံမှာလက်နက်ကင်ဖွဲ့တွေကြီးစိုးတဲ့တိုင်းရင်းသားဒေသတွေမှာရွေးကောက်ပွဲကျင်းပနိုင်မယ့်အလားအလာတွေနဲ့ပတ်သက်လို့ဆွေးနွေးမှာဖြစ်ပါတယ်ဒီနေ့ဆွေးနွေးဖို့အတွက်တိုင်းသားကြီးရဲ့ကိစ္စရမှာကျွမ်းကျင်တဲ့ပုဂ္ဂိုလ်တို့ဖြစ်တဲ့ဦးမောင်စိုးဖိတ်ခေါ်ထားပါတယ်ဆရာဦးမောင်စိုးမင်္ဂလာပါခင်ဗျာ
မင်္ဂလာ
ပါဟုတ်ကဲ့အခုဆိုရင်ပြည်တော်စုရွေးကောက်ပွဲကော်မရှင်ကမဲဆန္ဒနယ်မြေဖြစ်တဲ့အမှတ်ကြေညာထားတဲ့အထက်မှာဆိုရင်လက်တော်တိုက်ပွဲတွေဖြစ်နေတဲ့ရခိုင်ပြည်နယ်အပအဝင်လက်နက်ကင်ပိကတ်တွေကြောင့်လုံခြုံရေးစိတ်မချတဲ့နယ်မြေတွေနောက်လက်နက်ကင်အဖွဲ့တွေထိန်းချုပ်ကြီးစိုးထားတဲ့နယ်မြေတွေလည်းပါပါတယ်ဆိုတော့ဒီထဲမှာအရင်ဆုံးရောလက်လက်တိုက်ပွဲဖြစ်နေတဲ့ဒေသတွေကအခြေအနေနဲ့ပတ်သက်လို့ဆွေးနွေးစီချင်ပါတယ်အထူးသဖြင့်ကတော့ရခိုင်ပြည်နယ်မှာတိုက်ပွဲတွေကအရှိန်ကောင်းနေတာရှိပါတယ်ရှမ်းပြည်မြောက်ပိုင်းမှာဆိုရင်တိုက်ပွဲတွေကြိုကြာကြိုကြာဖြစ်နေတာမျိုးတွေရှိပါတယ်ဆိုတော့ဒီနယ်မြေတွေမှာလက်ရှိအခြေအနေအရရွေးကောက်ပွဲတွေတကယ်ပဲကျင်းပနိုင်မှာမလားဘယ်လိုယူဆလဲဆရာဦးမောင်ဆို
ဒါဒီပြည်မြောက်ပိုင်းနဲ့ပတ်သက်လို့ပြောရတော့ရခိုင်ရောင်နောက်ပိုင်းအရှိန်မြို့နယ်ချင်းမြင့်နယ်ကဘလုံးဝမြို့နယ်ကိုမြို့နယ်ပေါ့ကျွန်တော်နေမှာတော့တိုက်ပွဲတွေပြပနာမှာပါ။ဒါပေမဲ့ယူကော့ပွဲကော်မရှင်ကဒါဦးယူကော့ပွဲပြပမယ်နေရာမှာတက်ပြီးတော့ဒါနဲ့ပတ်သက်ပြီးတော့စူပါနယ်တမ်းလို့ဒီကိုယ်ကတောင်းခံတာပြရတယ်။ဘလို့စီလည်းယူကော့ပွဲပြပမယ်နေရာမှာထည့်ထားတယ်ပေါ့ကွာ။အဲ့တော့တကယ်လို့ကဒီအေရီယာတွေကတော့သူ့ပွဲကိုရစဲကြမယ်လို့ပြင်တယ်။ယူကော့ပွဲပြပလို့ရပါတယ်။ဒါတော့ကြာဒီရုပ်ဝေချင်းပါဝမဲ့ကျော်လို့ပါစက်တင်ဘာမှာဆောက်စက်တင်ဘာအောက်ပိုင်းနာလာဆောက်မှာမရှင်းအလုပ်ဝေချင်းမှာအဲ့တော့ဟိုဇူလိုင်အောက်တိုဘာအကူမှာသူကလုံးရစဲကြမယ်နှစ်ပတ်ရကြမယ်ဒီလိုပဲဖြစ်နေပါသူမိရခိုင်မှာဆိုရင်ပေါ့ဗျာဖလဝအပေါင်းဒီဘက်ကပိုင်းချင်းမျိုးအားလုံးကူးနေအိုင်မှာတော့ဒီဘက်ကတင်ရတာတော့ဒီလိုရုပ်ဝေကာလာမှာဘူးပကစီရဘူးသိရှိလို့ပြင်တာဒီပြင်ရတာဖြစ်တယ်အဲ့တော့တမရဘက်ကလည်းဒါဟိုအိုက်ကာလာမှာဟောက်အနည်းဆုံးပေါ့ဗျာဟောက်ကဲစကူမှာတိုက်ပွဲရဆိုင်နေတယ်ရဆိုင်နေတယ်အဲ့လိုဒီကောဘက်ကမှလည်းရှိပါဘူးဘလို့ဆိုလည်းဒီရပိုင်းပြောမှာဒီနောက်ပိုင်းသူ့ဘက်အင်းဘောင်းနောက်ပိုင်းသူ့ရဲ့အင်းနဲ့ဆွတ်ကူကာလာရဲ့အချင်းမှာကျွန်တော်တို့ဒီပြစ်ခတ်ရစေးလာဖြစ်လာခဲ့တယ်။အညာဝိုင်းရှင်းမြုံနယ်နဲ့ဖလဝါမြုံညာတို့ဒီပေါ်ကိုပြန်ပါနေတာသာလား။ရှိလာနိုင်တယ်လို့ပဲသုံးသပ်မှာပဲ။သုံးသပ်လို့ရပါတယ်။ဒါပေမဲ့ဒီပြည့်ပြည့်အဲ့လိုဖြစ်မလားဆိုတော့ပြောခတ်ပါလေ။တပွဲကြီးရိုက်တော့ဖြစ်မှာ
။ဟုတ်ကဲ့။တစ်လုံးတိုက်ပွဲကြီးအကြောင်းလုံခြုံရေးစိတ်မချတဲ့ဒေသတွေမှာရွေးကောက်ပွဲကျင်းပဖို့ခက်ခဲရှိတယ်ဆိုတော့ရှင်းပါတယ်။ဒါပေမဲ့လက်နက်ကင်အဖွဲ့တွေကြီးစိုးတဲ့ဒေသတွေမှာတိုက်ပွဲမဖြစ်ပဲရွေးကောက်ပွဲမချင်းပါနေတာမျိုးတွေအရင်ကလည်းရှိခဲ့ဘူးပါလေ။ဥမာဝါနဲ့မိုင်းလားဒေသတွေမှာ2010မှာ2015မှာပါရွေးကောက်ပွဲတွေမချင်းပါနေတာမျိုးတွေကြုံခဲ့ပါလေ။ဆိုတော့ဒီချိန်မှာဒီလိုလားလာမျိုးတွေမြင်မိလားဆရာဦးမောင်ဆို
။ကျွန်တော်ပြောမယ်ဆိုရင်ရှမ်းပြည်ရဲ့စကွဲကီလိုမီတာအသိန်းခွဲကိုရှိပါတယ်။အသိန်းခွဲကို။အဲ့တော့ဝါပြည်ရဲ့ဝါနယ်ရဲ့ area စကွဲကီလိုမီတာ15,000 18,000 မှာရှိပါတယ်။ဆက်တရားနိုင်မှာဆိုင်ရဆက်တရားအဲဆက်တရားနိုင်ကျွန်တော်18,000 ကီလိုမီတာဆိုတာခင်းညွန်းနိုင်နဲ့အင်တာဆက်ရနော်တော့ပဲညာစုကဒီ USA ခင်းညွန်းအဲ့တော့ဒါကို2010မှာလည်းရုပ်ကောက်ပဲမလုပ်နိုင် 2015မှာဒီကောင်းဒီကောင်းမှမလုပ်နိုင်တဲ့စေတနာကဘာလို့အဓိကစေတနာကဘာလဲဆိုတော့ဒီဒီသားတွေကိုအစိုးရရဲ့အုပ်ချုပ်ရေးလုံးဝမတရားဘူးဒါအဓိကတော့ US ကအလုံးဝထိန်းချုပ်ထားတဲ့အင်ဂျင်နီယာဖြစ်တဲ့အုပ်ချုပ်ရေးပဲဖြစ်ဖြစ်စက်ပိုင်းဆိုင်ရာပဲဖြစ်ဖြစ်တရားရေးစီပဲဖြစ်ဖြစ်စူပါရေးပဲအလုံး US ကထိန်းချုပ်မှုမှာရှိအဲ့တော့ဒီငယ်တွေကိုနော်အစိုးရရဲ့အုပ်ချုပ်ရေးရန်ရမရှိပဲဘလို့မှဒီတော့ပဲလုံးလုံးမရဘူးဆိုတဲ့အဲ့ဒါဖတ်ပါဒါကြောင့်2010မှာ2015ကိုရှိတယ်ဒါပေမဲ့ဒီကျွန်တော်တို့ယူရိုပယ်ကွန်ရှင်ပေါ့လက်ရှိအနေနဲ့ဆိုတော့ယူရိုပယ်ကွန်ရှင်ကဝန်ထမ်းတွေသွားဆွေးနွေးရယူကောက်ပွဲလုံးမယ်ဆိုတဲ့အမှာဒါမှယူကောက်ပွဲလုံးမလားဆိုတော့မြို့နေပေါ်လာဒါပေမဲ့ကျွန်တော်စဉ်းစားမှာဖြစ်တယ်ဒီ USA ကနေပြီးတော့ပြောထိချုပ်ထားတဲ့အုတ်ထုတ်ကြီးရောစီဝါကြီးရောလုံလုံကြီးရောအားလုံးထိချုပ်ထားတဲ့ area အစိုးရတက်တာအစိုးရရဲ့အုတ်ထုတ်ရင်းနဲ့လုံးဝမရှိခဲ့ဘူးဘလို့ဒီကောက်ပွဲကျင်းပမယ်ဆိုတော့နားလည်ဦးတကယ်တော့ဖြစ်လိမ့်မယ်လို့ကျွန်မအဲ့တော့ချုပ်လိုက်ရင်ရှမ်းပြည်မှာ55မြို့ရှိပါတယ်55မြို့နယ်ထဲမှာဝမာ၄မြို့နယ်မင်းသားတမျိုးနဲ့ငါးမျိုးနဲ့ဒီ2015မှာရွေးကောက်ပွဲမကျင်းပနိုင်ဘူးလက်ရှိအချိန်မှာလေရွေးကောက်ပွဲကျင်းပမှုဆိုတာကျွန်တော်သူချင်းညာတော့ဖြစ်နိုင်မှာတကယ်လေ
းဟုတ်ကဲ့နောက်တစ်ချက်ကတော့ဒီလက်နက်ကင်အဖွဲ့အစည်းတွေကြီးစိုးတဲ့ဒေသတွေမှာရွေးကောက်ပွဲကျင်းပနိုင်တယ်ဆိုရင်တော့လွတ်လပ်မြတ်တမှုရှိမရှိဆိုတဲ့အပိုင်းကိုဆွေးနွေးစီချင်ပါတယ်ရခိုင်ပြည်နယ်မှာဆိုရင်လည်းတိုက်ပွဲတွေအချိန်ကောင်းနေတာနဲ့အမျှတိုင်းနဲ့ချီတဲ့ဒေသခံတွေလည်းဟောက်ပြေးနေရတာမျိုးရှိပါတယ်ဆိုတော့ဒီလူတွေမဲပေးခွင့်ရမရဆိုတာလည်းမသိကြပါဘူးဆိုတော့ဒီလိုအခြေအနေမျိုးမှာရွေးကောက်ပွဲကျင်းပနိုင်တယ်ဆိုရင်တော့လွတ်လပ်မြတ်တမှုရှိနိုင်မှာမလားဆရာဦးမောင်စု
ဒီမှာကတော့ကောင်းတာကကျွန်တော်စဉ်းစားမှာခိုင်ကတော့အဓိကပေါ့တော့စပေးဒုက္ခလည်းအကြီးပဲနှစ်သိန်းကျော်လောက်ရှိလာတဲ့အင်ဒီယာဖြစ်တာဒါပေမဲ့ကျွန်တော်တို့ကတကယ်လုပ်မယ်ဆိုလို့ရှိလို့ရှင်ပြည်ရင်နဲ့ကာလာတူဖန်တီးပြီးတော့ရွေးကောက်ပွဲလူလူရနိုင်ပါတယ်နှစ်ဖက်ကလည်းတက်ပွဲတွေကိုချော့ချိုက်ပြီးတော့နောက်ထပ်ပြေးရမယ်နှစ်ဖက်ကတော့နှစ်ဖက်ဆုတ်တာပေါ့တစ်ဖက်တည်းတော့သုံးမရဘူးရုပ်ဆုတ်လို့ရနိုင်မှာတော့အဲ့လိုလွတ်လပ်ပြီးပြန်မြင့်တာတွေဒီတော့ပြန်ပြန်နှစ်ဖက်သက်လာတော့ပြန်လာကြိုးစားကြည့်လိုက်သူတို့ကတော့ဒီပြေးသားတွေမှာဩဇာတက်ရောက်တယ်လက်နက်ကင်ဖွဲ့စည်းဒီကနေပေါ့နော်ဒါကူတရားပြည့်ရဲ့စုစည်းချက်တွေကတော့ကျွန်တော်ချော်လို့ရမှာကျွန်တော်တို့2015ခုနှစ်တုန်းကဒီကောက်ပွဲမှာကျွန်တော်ရှမ်းပြည်နယ်မှာခုနဝါနယ်က၄မြို့နယ်မိုင်လာတမြို့၅မြို့နယ်ပြီးကျွန်တော်ကြေးသီးနယ်မန်ရှု၂မြို့နယ်ဒီကောက်ပွဲကျင်းပနေမှာ2015မှာကျွန်တော်ဒီကောက်ပွဲရှင်းရမယ်55မြို့နယ်48မြို့နယ်ကျင်းပနေမှာဘာကြောင့်မန်ရှုနယ်ကြေးသီးကမကျင်းပနိုင်အစစ်စီနဲ့တိုက်ပွဲတွေဖြစ်နေပြီးတိုက်ပွဲတွေမရတတ်နိုင်ဒီ၂မြို့နယ်မကျင်းပနိုင်အဲ့တော့နှောင်းစခွန်ဂျာဂရမှာဒီနှမျိုးတွေပြန်ပြပနိုင်အဆက်နယ်တွေအနိုင်ရမျိုးနဲ့ဒါပေမဲ့အဲ့မှာဆူဆဲတွေမှာပေါ်လာတယ်ဒီရှမ်းတန်းလာလည်းနဲ့ကိုင်းတပ်ဖို့အဆက်ရှိနေမှာအဆက်ဩဇာကြောင့်အဆက်နယ်အရာဆူဆဲတွေကရှိတယ်ဟုတ်လားဒါကတော့ဆူဆဲတွေရှိသည်ဖြစ်သည်ရှိသည်ကျွန်တော်တို့ကအခုလုံးချုပ်နှုံးတတ်မယ်ဖြစ်လက်နက်ကိုင်းတပ်ဖို့ရှိတာနဲ့တန်းဒီမဲမဲကြောက်ကြတာလားလို့မိကမင်းနဲ့ဆိုလို့ရှိတယ်။ဘာကြီးမလဲလက်ကင်တက်ခွဲ့ကြီးဆုံးကတက်မှာ။အဲ့တော့လက်လက်ကင်တက်ခွဲ့အကြီးဆုံးကြောက်ရင်တက်မလို့ပြောတာမဲပြီးကြောက်။နော်။သူကတော့တက်မလို့အထောက်ခံတယ်ကြီးခံပြုတ်မဲပြီးကြောက်။ဒါပေမဲ့နောက်ဆုံးစံကမှကြီးခံပြုတ်မဲမရဘူး။နော်။အများကြီးရှုံးနေတယ်။အဲ့တော့ကျွန်တော်မြင်တာကတော့ဒီဒေသတွေမှာတောက်ပွဲလို့မဲရသွားတာဒီတိုင်းမှာလက်နဲ့ကြိုင်နေဩဇာကြောင့်ပြားကြောင့်ချင်းကြောင့်မှုကြောင့်ပြောရင်တော့မလုံလောက်ဘူးကျမလေ။ဘာဖြစ်လို့လဲဆိုတော့လက်နဲ့ကြိုင်တပ်ဖွဲ့ကြောင့်ပြားကြောင့်ချင်းကြောင့်မှုကြောင့်လက်နဲ့ကြိုင်တပ်ဖွဲ့အကြီးဆုံးဖြစ်တဲ့တမ်းတော်ကြောင့်အဲ့ဒါတော့မကြောက်ဘူးပဲနဲ့မေးပေးကြလို့ဘာကြောင့်လဲဆိုတော့ကျွန်တော်စဉ်းစားဖို့လိုပါလေ။သူကတိုင်းမှာဒေသတွေမှာတိုင်းမှာတွေရဲ့ခံစားချက်နဲ့သူ့ရဲ့နိုင်ငံရေးသဘောထားကိုပြစ်တာဒေလာမှသာတပ်ပနာနေ
တယ်။ဟုတ်ကဲ့တကယ်လို့သာဒီတိုင်းသားဒေသတွေမှာရွေးကောက်ပွဲတွေမကျင်းပနိုင်တာမျိုးကျင်းပရင်တော့မှအကန့်အသတ်တွေရှိနေတာမျိုးတွေကြုံရမယ်ဆိုရင်မ မြန်မာနိုင်ငံရဲ့ဒီရွေးကောက်ပွဲလုပ်ငန်းစဉ်နောက်နိုင်ငံရေးအခင်းအကျင်းမှာဘလောက်ထိများရိုက်ခတ်လာနိုင်တယ်လို့များယူဆလဲဆရာဦးမော်ဆို
အဲ့တော့ကျွန်တော်အနေနဲ့ပြန်ကြည့်မယ်ဆိုရင် 2010 ဒီရွေးကောက်ပွဲနဲ့ 2015 ရွေးကောက်ပွဲမှာတန်ရသားတွေဘလောက်ထိတွတ်တော်မှာနေရလို့ကြံကြည့်2010မှာနည်းနည်းနဲ့2015မှာ4လအခုအများဆုံးတွက်နေတာ2010မှာ4လ4လနဲ့တွတ်ကြတာဒါပေမဲ့ကျွန်တော်ကပြန်ကြည့်မယ် 2010 2015မှာတန်ရသားတွေဒီစတော့မှာအခန်းကဏ္ဍရလာလေဘလောက်ထိလုံနိုင်တယ်ဘဝမီနိုင်ရေးတော့တော့မြေခုံးနေဥမာဆိုတော့ကျွန်တော်တို့ရခိုင်ပြည်နယ်မှာဆိုရင်တိုင်းသားရလက်ကအားဆုံးเนาะပြည်အောင်စုအစိုးရပြည်ပြီးနိုင်တဲ့ပြည်အောင်စုတော်မှာဒီ ANP ပါတီတော့ရခိုင်လူသားပါတီဒီပြည်သူ့လူ့တော်မှာဆက်နေနေရတော့ပြရတယ်လူသားလူ့တော်မှာဆက်နေရတာပြရတယ်တကိနေတော့အများဆုံးအဲ့ဘာလို့နိုင်ငံဆိုအမှုဒီဖြစ်တော့ဘာမှမကြည့်ရဘာမှလုံးလုံးပိုင်မလဲအစိုးရဖွဲ့တဲ့နေရာမှာဩဇာမသက်ရောက်လွတ်တော်ထဲမှာအတိုက်ခံပြစ်ပြီးကန်းကွက်တာဒီဘာမှလုံးအဲ့တော့ကျွန်တော်တွေ့တော့တိုင်းနာပါတီရဲ့အနေနဲ့သူတို့အနေနဲ့လွတ်တော်ရဲ့အခန်းကဏ္ဍဒီသူတို့ရဲ့ဘာမှမလုံးတော့ဘူးလို့ရင်းနေကြတော့မဖြစ်ပါဘူးဒါပေမဲ့တစ်ဖက်ကပြောမယ်ဆိုရင်ကျွန်တော်2010ရုပ်ောက်ပြီးမှသူတို့တန်နာပါတီဒီပို့ပြီးတော့ညာရလာရင်သူတို့အခန်းကဏ္ဍပို့ကြီးမှာနာမလားဆိုသက်ဆိုင်မှုကိုရှိပါတယ်ဘယ်လိုစေအချိန်မှာတော့သူတို့ဒီတပီနယ်ချင်းကတော်တော်တွေမှာအများစုရလာရင်တော့မှအဲ့ဒီနယ်ရဲ့အများစုရလာမှာဘာမှမလုပ်နိုင်ဘူးနောက်တစ်ခုကဆရာရဲ့မိကုန်းကပါတယ်ဒီငြင်းငြိမ်းပြဿနာကတော့ဘယ်လိုမှမဖြစ်ဖြစ်ဘူးကပါတယ်ပေရီပြဿနာနဲ့ပတ်သက်သူနည်းဘူးလောပါတကယ်လို့ရုပ်ုံပွဲမှာအနိုင်ရတဲ့ပါတီအများစုအနိုင်ရပြီးတော့ဖွဲ့နိုင်တဲ့ပါတီ NLD ဖြစ်စီဒီကန်ယူဖြစ်စီကျန်တဲ့ပါတီတိုင်းလားအရင်းနဲ့ပတ်သက်တိုင်းလားရဲ့ပြည်နယ်ရဲ့ရပိုင်ခွင့်နဲ့ပတ်သက်ဘလို့ပြီးမလဲဒီအချက်တွေခွင့်ပြုမလဲဆိုတော့တိုင်းလားပါတီပြည်ကျန်ပြီးတော့ဒီဆုံးပြမှာသာပြဿနာကြီးလေမှာပါလို့ထင်ပါတယ်ရုပ်ုံပွဲနီလန်းတစ်ခုလေးဒီမှာဒီဘက်တော့လုံးလုံးစမှာအပြည့်ဖို့
ဟုတ်ကဲ့ခင်ဗျာညီကုန်းချုပ်အနေနဲ့မေးချင်တာကတော့လက်နက်ကင်အဖွဲ့ကြီးကြီးစိုးတဲ့နေမြေမှာရွေးကောက်ပွဲကျင်းပနိုင်မှုပဲဖြစ်ဖြစ်ကျင်းပတဲ့အခါမှာလည်းလွတ်လပ်မြတ်တာတဲ့အခြေအနေမျိုးပဲဖြစ်ဖြစ်ဖြစ်ဖို့ဆိုရင်အဓိကဘယ်သူတွေမှတာဝန်ရှိမလဲဘာတွေများလုပ်ဖို့လိုမလဲဦးမောင်စို
းလုံးလုံးစကတော့ညီငယ်ရေးဆိုတဲ့ရလတ်တစ်ခုသိက္ခာရဆေးရေးဆိုတဲ့ရလတ်တစ်ခုမရှိဘဲနဲ့ပြဿနာမှာရှင်းနေတာဘူးနောက်တစ်ခုကအချို့စိုးရိမ်နေတာကတစ်ဖက်နည်းနည်းလေးကြမယ်ပါရသောလက်နက်ကင်တပ်ဖွဲ့ကြီးကြီးစိုးနေတဲ့နေရာမှာယူကောက်ပွဲတွေကလက်နက်ကင်တပ်ဖွဲ့ကြီးရဲ့ဩဇာကြောင့်တရားကြောင့်တိစောင်းနိုင်နေဆိုအမြင်မျိုးတက်တက်နေမှာပါနဲ့ဗမာပြည်ဒီလုံးမှာလက်နက်ကင်တပ်ဖွဲ့အကြီးဆုံးတမလို့ဖြစ်ပါတယ်တမလို့ကြီးစိုးတဲ့နေရာမှာတော့မှမြစ်လက်ပြီးမြတ်တဲ့ယူကောက်ပွဲကျင်းပလို့ရတယ်လို့ဆိုင်တမလို့ရေအင်အားများစွာနဲ့တန်းသာလက်နက်ကင်ဒေသတွေမှာတည်ရဲလွတ်လပ်ပြီးတရားမျှတတဲ့ယူကော့ပွဲကျင်းပနိုင်ကျွန်တော်မြင်မှဖြစ်ပါလိမ့
်ဟုတ်ကဲ့ပါခင်ဗျာအချိန်ပြည့်ပြီဆင်းနေတဲ့ဦးမမောင်စိုးကြည့်ရှုနားဆင်ကြတဲ့သောတာရှင်တွေအားလုံးကိုလည်းကျေးဇူးထူးတင်ပါတယ်ခင်ဗျာကျွန်တော်အောင်လို့ပ
ါမင်္ဂလာပါရှင်ဥစီတူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်အစီအစဉ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီဒီတစ်ပတ်အတွက်2020အလွန် NLD ခြေလှမ်းဘာဖြစ်မလဲဆိုတဲ့ကောင်းစဉ်နဲ့ဆွေးနွေးတင်ပြမှာပါဥစီတူအောင်မြင့်နဲ့အတူကျမအင်ဂျင်နိုင်ကအကူအညီတင်ဆက်ထားပါတယ်ရှင်
လာမယ့်2020နိုဝင်ဘာ10ရက်နေ့မှာကျင်းပမယ်အထွေထွေရွေးကောက်ပွဲကြီးမှာဝင်ရောက်ရှင်ပြိုင်မယ် NLD ရဲ့အမတ်လောင်စည်းင်းတွေတရားဝင်ထုတ်ပြန်ကြေညာလိုက်ပါပြီ NLD ရဲ့အမတ်လောင်စည်းင်းတွေကိုအမတ်လောင်လျှောက်လွှာတင်ထားသူတွေသူ့ပါတီဝင်တွေမကပြည်သူအများကပါစိတ်ဝင်စားကြပါတယ်အကြောင်းကတော့ NLD ပါတီဟာအာဏာရပါတီဖြစ်နေတဲ့အပြင်2015ရွေးကောက်ပွဲအတွေ့အကြုံအရ NLD အလံအောက်ကရွေးကောက်ပွဲဝင်ရင်ရွေးချယ်ခံရဖို့ရာခိုင်နှုန်းများတာကြောင့်လည်းဖြစ်ပါတယ်2015တုန်းက NLD ဟာစုစုပေါင်းမဲဆန္ဒနယ်မြေ1152နေရာမှာဝင်ရောက်ရှင်ပြိုင်ခဲ့ပြီး886ယောက်အရွေးချယ်ခံခဲ့ရပါတယ်။ဝင်အရွေးခံသူစုစုပေါင်းရဲ့89ရာခိုင်နှုန်းအနိုင်ရခဲ့တာလည်းဖြစ်ပါတယ်။ခုဆိုရွေးကောက်ပွဲဝင်ပြိုင်မဲ့စီးရင်ပေါ်ထွက်လာပြီးမို့ တကယ်လို့သာ NLD သာအနိုင်ရအစိုးရဖွင့်နိုင်ခဲ့ရင်2020အလွန်ဖြစ်ပေါ်လာနိုင်တဲ့အခြေအနေတချို့ကိုအကြမ်းဖျင်းခန့်မှန်းလို့ရနိုင်ပါပြီ။ဒီတစ်ပတ်အဲ့ဒီအကြောင်းလေ့လာတင်ပြသွားပါမယ်
။ဇူလိုင်လ23ရက်အမတ်လောင်းစီးရင်ထုတ်ပြန်အပြီးမှာအမတ်လောင်းတွေကိုပါတီအပေါ်တစ္ဆာရှိမှုနဲ့ဒူပေဒံပေခန္ဓာရည်ရှိသူတွေကိုဦးစားပေးရွေးချယ်ခဲ့တယ်လို့ပါတီဒုဥက္ကဋ္ဌနှစ်ဒေါက်တာဇော်မြင့်မောင်ကသတင်းမီဒီယာတွေကိုပြောပါရယ်။ဒါကလည်း2015နဲ့2020ကြားလွတ်တော်တွင်ဖြစ်ပျက်ခဲ့တဲ့အဖြစ်အပျက်ပြဿနာတွေအပေါ်အခြေခံပြီးစဉ်းစားခဲ့တာဖြစ်နိုင်ပါတယ်။လက်ရှိ2008ဖွဲ့စည်းပုံနဲ့တည်ဆဲဥပဒေတွေအရရွေးကောက်ပွဲနိုင်ပြီး NLD ပါတီအမတ်အနေနဲ့လွတ်တော်ထဲဝင်သွားသည့်တိုင်ပါတီအပေါ်တစ္ဆာမရှိတာပါတီမူဝါဒမလိုက်နာတာချန်ခုံနာမျိုးရှိခဲ့ရင်တော့အဲ့ဒီသူကိုလွတ်တော်အမတ်ဖြစ်ကပြက်ပြဲအောင်ဘာမှလုပ်နိုင်တာမရှိပါဘူးတက်ဆိုင်ရာမဲဆန္ဒနယ်ကမဲဆန္ဒရှင်တွေရဲ့အားနဲ့ပြန်ဖြုတ်ချရအောင်ကလည်းလွတ်တော်ကိုယ်စားလှယ်အဖြစ်ကနေပြန်ရုပ်သိမ်းရေးဥပဒေကိုခုချိန်ထိပြဋ္ဌာန်းနိုင်ခြင်းမရှိသေးလို့ပါပဲလာမယ့်ရွေးကောက်ပွဲအတွက် NLD ထိပ်တန်းခေါင်းဆောင်၃ယောက်ဖြစ်တဲ့နိုင်ငံတော်အတိုင်ပင်ခံဒေါအောင်ဆန်းစုကြည်သမ္မတဦးဝင်းမြင့်မန္တလေးတိုင်းဝန်ကြီးချုပ်ဒေါက်တာဇော်မြင့်မောင်၃ယောက်စလုံးရွေးကောက်ပွဲဝင်ကြပါမယ်ဒေါအောင်ဆန်းစုကြည်နဲ့သမ္မတဦးဝင်းမြင့်ကပြည်သူ့လွှတ်တော်အတွက်ရန်ကုန်တိုင်းကောင်မွန်းမြို့နယ်နဲ့တာမွေမြို့နယ်မှာဝင်ကြပါမယ်ဒေါက်တာဇော်မြင့်မောင်ကတော့မန္တလေးတိုင်းလွှတ်တော်အတွက်အမရပူရမြို့နယ်အမှတ်၁မဲဆန္ဒနယ်ကနေဝင်ရောက်ရှင်ပြိုင်မယ်လို့သိရပါတယ်ဒါကိုကြည်ချင်းအဖြစ်ရွေးကောက်ပွဲသာနိုင်ခဲ့ရင်လက်ရှိအခြေအနေအတိုင်းဒေါအောင်ဆန်းစုကြည်နဲ့ဦးဝင်းမြင့်တို့ဟာအစိုးရအဖွဲ့တာဝန်ဆက်ယူပွဲရှိပြီးဒေါက်တာဇော်မြင့်မောင်ကတော့မန္တလေးတိုင်းဝန်ကြီးချုပ်တာဝန်နဲ့ပါတီတာဝန်ဆက်ယူဖို့ရည်မှန်းထားပုံရပါတယ်။ပြည်နယ်ဒါမှမဟုတ်တိုင်းဝန်ကြီးချုပ်တာဝန်ထမ်းဆောင်မဲ့သူဟာအဲ့ဒီပြည်နယ်ဒါမှမဟုတ်တိုင်းလွတ်တော်မှာကိုယ်စားလှယ်အဖြစ်ရွေးချယ်ခံထားရဖို့လိုအပ်ပါတယ်။ဒေါက်တာဇော်မြင့်မောင်ဟာမန္တလေးတိုင်းဝန်ကြီးချုပ်တာဝန်ဆက်ယူဖို့အတွက်တိုင်းလွတ်တော်အစ်စ်မှာပဲဝင်ပြိုင်ခဲ့တာပါအခြားတစ်ဖက်မှာတော့ရွေးကောက်ပွဲအပြီး NLD အနိုင်ရခဲ့ရင်ဒေါအောင်ဆန်းစုကြည်နဲ့ဦးဝင်းမြင့်တို့ကအစိုးရအဖွဲ့တာဝန်ဆက်ယူကြမှာမို့ဖွဲ့စည်းပုံအရပါတီလုပ်ငန်းဆက်လုပ်လို့ရကြမှာမဟုတ်ပါဘူးအဲ့ဒီအချိန်အခုလိုပဲပါတီတာဝန်ကိုဒေါက်တာဇော်မြင့်မောင်ကပဲဆက်ယူဖို့အခုပုံစံရွေးကောက်ပွဲဝင်တာလို့ခန့်မှန်းရပါတယ
်2008ဖွဲ့စည်းပုံအရရွေးကောက်ပွဲအပြီးအစိုးရဖွဲ့နိုင်လောက်တဲ့ပါတီကြီးတွေဟာအစိုးရဖွဲ့နိုင်ရေးကိုရည်မှန်းပြီးတိုင်းနယ်ပြည်နယ်မှာဝန်ကြီးချုပ်တာဝန်ပေးမဲ့သူတွေကိုကြိုတင်ရထားရလိမ့်ရှိပါတယ်။အဲဒီလူတွေကိုတိုင်းနယ်ပြည်နယ်လွှတ်တော်အစ်စ်မှာပဲရွေးကောက်ပွဲဝင်စေရမှာဖြစ်ပါတယ်။2008ဖွဲ့စည်းပုံအရသမရဒုသမရနဲ့ပြည်တော်စုအစ်စ်ဝန်ကြီးဒုဝန်ကြီးတွေကိုလွှတ်တော်အမတ်ဖြစ်ဖြစ်မဖြစ်ဖြစ်ခန့်အပ်နိုင်ပေမဲ့ပြည်နယ်နဲ့တိုင်းဝန်ကြီးချုပ်တွေကိုတော့အဲဒီပြည်နယ်နဲ့တိုင်းလွှတ်တော်အမတ်တွေထဲကပဲခန့်အပ်နိုင်တာမို့ခုလိုကြိုတင်ရထားပြည်နယ်နဲ့တိုင်းစင်လွှတ်တော်မှာရွေးကောက်ပွဲဝင်ပြိုင်စေတာဖြစ်ပါတယ်။လက်ရှိ NLD ပါတီရဲ့တိုင်းနယ်ပြည်နယ်လွှတ်တော်တွေအတွက်အမတ်လောင်းရထားစင်းမှာရန်ကုန်တိုင်းကလွဲပြီးကြံတိုင်းနယ်ပြည်နယ်အားလုံးကဝန်ကြီးချုပ်တွေဟာတက်ဆိုင်ရာတိုင်းနယ်ပြည်နယ်လွှတ်တော်တွေအတွက်ပဲဝင်ပြိုင်ဖို့စီရင်တင်ထားတာတွေ့ရပါတယ်။နောက်ထပ်ထူးခြားတာတစ်ခုကတော့အဲ့ဒီတိုင်းနယ်ပြည်နယ်လွှတ်တော်အတွက်အမတ်လောင်းနေစင်းမှာလက်ရှိဝန်ကြီးချုပ်တွေထက်ပိုဝါရင်ပါတီတာဝန်ပိုကြီးတဲ့ထင်ရှားတဲ့ NLD ပုဂ္ဂိုလ်တွေပါဝင်တာမျိုးလဲမတွေ့ရပါဘူး။အထက်ပဲကတော့ NLD ဟာရန်ကုန်တိုင်းကလွဲရင်ကြံတိုင်းနဲ့ပြည်နယ်အားလုံးကဝန်ကြီးချုပ်တွေကိုနောက်အစိုးရသက်တမ်းအုပ်ချုပ်ခွင့်ရခဲ့ရင်လဲဝန်ကြီးချုပ်တွေအဖြစ်ပဲတာဝန်ပေးဖို့ရထားတာဖြစ်နိုင်ပါတယ်။နိုင်ငံရေးကဲခတ်တွေကတချို့ဝန်ကြီးချုပ်တွေအရေးချင်းမရှိဘူးအုပ်ချုပ်စီမံခန့်ခွဲနိုင်မှုအားနည်းတယ်စသဖြင့်ဝေဖန်နေကြသည့်တိုင်း NLD ကတော့လက်ရှိဝန်ကြီးချုပ်တွေနဲ့ပဲစခန်းသွားဖို့ရည်ရွယ်ထားတယ်လို့ခန့်မှန်းနိုင်ပါတယ
်။ရန်ကုန်တိုင်းဝန်ကြီးချုပ်နေရာကတော့အတော့ကိုအရေးကြီးတဲ့နေရာမျိုးပါ။တိုင်းနယ်ပြည်နယ်အဆင့်ဝင်ကြီးချုပ်ဆိုပေမဲ့တကယ့်လက်တွေ့ကြည့်လိုက်ရင်ဒုသမရအဆင့်တွေထက်တောင်လုတ်ပိုင်ခွင့်အာဏာပိုကြီးပိုများပါတယ်။2015ရွေးကောက်ပွဲအပြီး NLD ဟာဦးဖြိုးမင်းသိန်းကိုဝင်ကြီးချုပ်တာဝန်ပေးခဲ့ပါတယ်။လေးနှစ်ကျော်ကာလဦးဖြိုးမင်းသိန်းရဲ့စွမ်းဆောင်မှုတွေမှာအောင်မြင်မှုတွေရှိတယ်လို့အများဝေဖန်ရလောက်တဲ့အထိအားနည်းချက်တွေလည်းရှိခဲ့ပါတယ်။သူ့ရဲ့စွမ်းဆောင်ချက်တွေထဲမှာမဘာသာအဖွဲ့ကြီးကိုတရားမဝင်ကြောင်းအစောဆုံးအတိအလင်းပြောဆိုခဲ့တာ YBS ဘတ်စကားတွေပြေးဆွဲခြင်းအပါအဝင်ရန်ကုန်မြို့ပြဖွံ့ဖြိုးတိုးတက်ရေးကိုတိတာထိရောက်အောင်လုပ်ပြနိုင်တာနိုင်ငံခြားရင်းနှီးမြှုပ်နှံမှုတွေဝင်ရောက်လာအောင်စွန့်ဆောင်နိုင်တာစသဖြင့်အတော်များများကိစ္စတွေမှာချီကျူးနိုင်ပါတယ်။ဒါပေမဲ့တက်မတော်ကာကွယ်ဦးစီးချုပ်ကိုနိုင်ငံတကာမှဆိုညွှန်ချုပ်အဆင့်လောက်ပဲဆိုပြီးတတိလက်လွတ်ပြောဆိုမိတာမျိုးကျူးကျော်တွေကိုတဲတွေကနေတိုက်ပေါ်တင်ပေးရုံမကအလုတ်အကင်ပါရအောင်စူးစမ်းပေးမယ်ဆိုပြီးမဖြစ်နိုင်တဲ့ဂရိပေးတာမျိုးတွေလည်းလုပ်ခဲ့တာတွေ့ရပါတယ်။ဘလို့ပဲဖြစ်ဖြစ် NLD ရဲ့ရန်ကုန်တိုင်းလွှတ်တော်အတွက် ဝင်ပြိုင်မဲ့အမတ်လောင်းစင်းမှာဥဖြိုးမင်းသိမ်းမပါတော့တာကြောင့်သူ့အနေနဲ့တိုင်းဝင်ကြီးချုပ်တာဝန်ယူခွင့်မရှိတော့တာထေချာသွားပါပြီ။အခြားတစ်ဖက်မှာလည်းနာမည်ကြီးတိုင်းလွှတ်တော်အမတ်ဒေါ်ဆန္နာမင်းကလည်းပါတီခေါင်းဆောင်တွေရဲ့ညွှန်ကြားချက်နဲ့တိုင်းလွှတ်တော်အတွက်ဝင်မပြိုင်ရတော့ပါဘူး
။နောက်ဆုံးထွက်ပေါ်နေတဲ့သတင်းတွေအရရေကောက်ပွဲမှာ NLD အနိုင်ရခဲ့ရင်နောင်ဖြစ်လာမဲ့ရန်ကုန်တိုင်းဝန်ကြီးချုပ်ဟာလက်ရှိတိုင်းစီမံဘဏ္ဍာဝန်ကြီးတာဝန်ယူထားတဲ့ဦးရဲမင်းဦးဖြစ်နိုင်ပြီးရန်ကုန်တိုင်းလွှတ်တော်အတွက်တကုံတိမင်းဆရနယ်မြေကဝင်ရောက်အရွေးခံမှုစည်ရင်ထုတ်ပြန်ထားပြီးပါပြီ။ကြံတိုင်းစင်းလွတ်တော်အတွက်တင်ထားတဲ့အမတ်လောင်းတွေစင်းမှာဝန်ကြီးချုပ်လောင်းဖြစ်ရာထားနိုင်လောက်တဲ့ဝါရင့်နာမည်ကြီး NLD ပုဂ္ဂိုလ်မျိုးမပါဝင်တာကြောင့်ဦးရဲမင်းဦးကိုသာလျှင်ဝန်ကြီးချုပ်တာဝန်ပေးဖို့ရာထားတာဖြစ်နိုင်ကြောင်းခန့်မှန်းရပါတယ်။ဒါကြောင့် NLD ဟာရွေးကောက်ပွဲနိုင်ပြီးအစိုးရဖွင့်နိုင်ခဲ့ရင်အရေးကြီးတဲ့ရန်ကုန်တိုင်းဝန်ကြီးချုပ်နေရာကိုငယ်ရွယ်တဲ့ပညာတတ်တယောက်ကိုပြောင်းလဲတာဝန်ပေးဖို့ရာထားတာကလွဲပြီးကြံအပိုင်းတချို့မှာတော့လက်ရှိအနေအထားတိုင်းဆက်သွားဖို့ရည်ရွယ်ထားဖို့ရပါကြောင်းသုံးသပ်တင်ပြလိုက်ရပါတယ
်။မင်္ဂလာပါရှင်။ VOE ကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေ၊ email တွေပြီးတော့ VOE မြန်မာပိုင်း Facebook စာမျက်နှာပေါ်မှာလာရေးကြတဲ့သောရရှင်တွေရဲ့မှတ်ချက်တွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။နောက်ပိုင်းမှာတော့အနောက်တိုင်းဒေးလေးတပုတ်နဲ့လည်းဖြောပြပေးမယ့်အပြင်သရရှင်နေချင်းချင်းပေးပို့လာတဲ့မြစ်တာဒေးလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါတယ်။အခုတော့အရင် VOA အစီအစဉ်တွေကိုနားဆင်ပြီးတော့ရေးလာကြတဲ့သရရှင်နေရဲ့စာတို့လေးတွေကိုဖော်ပြပေးသွားချင်ပါတယ်။ Facebook ကနေရေးလာတဲ့သရရှင်တယောက်ရဲ့စာတို့လေးကိုအရင်ပြောပြပေးပါမယ်နော်။ VOA ကိုမြဲတမ်းနားထောင်ဖြစ်ပါတယ်တဲ့။ကျွန်တော်ကတော့ကမ်ပလူမြို့နယ်မှာနေထိုင်တဲ့ဦးကင်ချီဖြိုးဝေလှိုင်းမှာ VOA ဝိုင်းတော်သားတွေကျမ်းမာပါစေလို့ဆုတောင်းပေးလိုက်ပါတယ်ဆိုပြီးရေးလာပါတယ်။နောက်ထပ်သောရရှင်တယောက်ကတော့မင်္ဂလာပါ VOE သတင်းတွေကိုအဆက်မပြတ်တင်ပေးတဲ့အတွက်ကျေးနပ်ကျေးဇူးတင်ပါတယ်အခုလက်ရှိမြန်မာနိုင်ငံရဲ့အခြေအနေကိုအချိန်နဲ့တပြေးညီတင်ပေးတဲ့အတွက်လည်းအထူးကျေးဇူးပါကျွန်တော်တို့မြန်မာနိုင်ငံကြီးအများဆုံးငြိမ်းချမ်းပါစေလို့ဆုတောင်းပါတယ်ဆိုတော့ Facebook Messenger ကနေပြီးတော့သူရဲ့စာတို့လေးကိုရေးပို့လာပါတယ် VOE စီစဉ်တွေကိုနားဆင်အားပေးပြီးတော့ရေးလာကြတဲ့သောရရှင်တွေရဲ့စာတို့လေးတွေကိုလည်းဆက်ပြောပြပေးကြပါတယ်ရှင်မြန်မာနိုင်ငံရေလောကဆိုင်ရာ EGM အသုံးနှုန်းများဆိုပြီးတော့ဒီ VOE ကနေပြီးတော့ American သုံးအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုနားဆင်ပြီးတော့သောရရှင်တို့ကအဲ့အစီအစဉ်ကိုသင်ယူခြင်းပါတယ်လို့ရေးလာပါတယ်ဟုတ်ကဲ့ပါကျမတို့အစီအစဉ်ကိုအပတ်စဉ်တိုင်းရုံမြင့်တန်ကြာရေဒီယိုကနေထုတ်လွှင့်ပေးနေတာမလို့အဲ့အစီအစဉ်ကိုအဲ့ဒီမှာနားထောင်လို့ရတယ်လို့ပြန်ပြီးတော့လဲလေးလာခြင်းနဲ့ဆိုရင်ပြန်ပြီးတော့နားထောင်လို့ရအောင်လဲလုပ်ပေးထားပါတယ်နော်အတန်းနဲ့စာသားတိုက်ကြည့်လို့ရအောင်လဲသင်ခန်းစာအပြည့်အစုံကိုစာသားနဲ့တင်ပေးထားပါတယ်အဲ့တော့ရရှင်ကတော့ Michael Ray ဆိုတဲ့တော်ရရှင်မှာနောက်ထပ်တော်ရရှင်တယောက်ကတော့ Mike Margaret လို့ရေးထားပါတယ်ဒီ Mike Margaret တော်ရရှင်က a good program I'm very grateful to you တဲ့အရင်ကောက်တဲ့အစီအစဉ်လေးပါအထုကိုကျေးဇူးတင်ရှိပါတယ်လို့ရေးလာပါတယ်သူတို့ကအဲ့ဒီမြန်မာနိုင်ငံရေလောကဆိုင်ရာ EDN အသုံးနှုန်းများသင်ခန်းစာအစီအစဉ်ကိုနားဆင်ပြီးရေးလာကြတာဖြစ်ပါတယ်စနေညဓာတ်ရိုက်လေးလိုင်းအစီအစဉ်ကိုနားဆင်ပြီး VOA မြန်မာပိုင်း website ပေါ်မှာမှတ်ချက်ရေးလာတဲ့တော်ရရှင်ကတော့ဦးဝင်းတင်ပါဦးဝင်းတင်က VOA ရဲ့ထုတ်လွှင့်ချက်တွေကိုအားပေးခဲ့တာနှစ်ပေါင်း20ကျော်ခဲ့ပါပြီအစီအစဉ်အားလုံးလည်းကြိုက်နှစ်သက်ပါတယ်ဆက်ပြီးတော့လည်း VOA ကိုအားပေးသွားမှာပါလို့ရေးလာပါတယ်ဟုတ်ကဲ့ပါအခုလိုပြောလာတဲ့အတွက်အထူးကျေးဇူးတင်ပါတယ်ကိုကြီးကျော်ဆိုတဲ့သောရရှင်ကျမတို့ VOA မြန်မာပိုင်းလူမှုကွန်ရက်စာမျက်နှာဖြစ်တဲ့ Facebook စာမျက်နှာမှာလာပြီးတော့ရေးသွားတာကတော့ VOA ကအတန်လွင့်ထုတ်လွှင့်ချက်တွေကိုနားဆင်လာခဲ့တာသူအသက်15နှစ်ခရဲကပါတဲ့ Radio လေးတစ်လုံးနဲ့နားဆင်လာတာပါကျွန်တော်ကအမှန်ကန်တိကျမြန်ဆန်တဲ့သတင်းတွေကိုအထူးယုံကြည်ပါတယ်ဆိုပြီးတော့ကိုကြီးကျော်ကရေးလာပါတယ် Ever Love ဆိုတဲ့သောရရှင်ကတော့ VOA ကိုထောက်ခံပါတယ်အမှန်တရားကိုတင်ပြပေးတာအတွက်ကျေးဇူးတင်ပါတယ်ကိုလျှောက်နေတဲ့လမ်းကိုပဲဆက်လက်လျှောက်လမ်းပါလို့ရေးလာပါတယ်ကျမတို့ VOE ကထုတ်လွှင့်ပေးတဲ့အစီအစဉ်တွေနဲ့ပတ်သက်ပြီးတော့သောရရှင်တချို့တုံ့ပြန်ပြီးတော့ရေးလာကြတာတွေကိုလည်းဖော်ပြပေးချင်ပါတယ်နော်။ကိုအောင်ထွန်းလေးဆိုတဲ့သောရရှင်ကတော့ကျမတို့ VOE ကနေပြီးတော့အပတ်စဉ်ထုတ်လွှင့်ပေးနေကြကျမရဲ့အစီအစဉ်ကိုနားဆင်ပြီးတော့စာတို့လေးတစ်ချောင်းပြန်ပြီးတော့ရေးလာပါတယ်။သွေးအုပ်စုအမျိုးအစားနဲ့ဖြစ်နိုင်ခြင်းယောဂါဆိုတဲ့အစီအစဉ်ကိုကိုဝင်းမင်းတင်ဆက်ပေးခဲ့တာမှသူကကျမရဲ့သတင်းဆောင်မားတွေအရန်ကိုနားထောင်လို့ကောင်းပါတယ်။ကျွန်တော်ကတော့ဘီသွေးပိုင်ရှင်ပါဆိုပြီးရေးလာပါတယ်။သောရရှင်ခွန်ကောင်ဆက်ဦးဆိုတဲ့သောရရှင်ကတော့သူတို့ဒေတာမှာသူတို့ဒေတာဆိုမြင်လဲဘယ်ဒေတာလဲလို့တော့ရေးမထားပါဘူးเนาะသူတို့ဒေတာမှာလောင်းကစားတွေပေါ်ပေါ်များများဖြစ်နေပြီးတော့ဒါကိုတက်ဆိုင်ရကလည်းအရေးမယူပါဘူးဆိုပြီးတော့အခုလိုမျိုးတိုင်ကြားလာပါတယ
်ရဲတပ်ဖွဲ့တွေအနေနဲ့လိုင်းချင်းယူပြီးတော့တရားဝင်သဘောခွင့်ပြုထားတဲ့တစ်လုံးနှလုံးသုံးလုံးလောင်းကစားတွေဟာအခုဆိုရင်အတော်လေးပြန်ပေါ်လာနေပြီခင်ဗျအရင်ကခိုးကြောင်ခိုးဝဲလှုပ်ရှားနေတာကနေအခုဆိုရင်လူရှည်မချောင်ပေါ်တင်လှုပ်ရှားလာကြပြီခင်ဗျဒိုင်နေလဲရောနေမတော်ပဲနဲ့တယောက်ကနေ၃ယောက်ဖြစ်လာတယ်ခင်ဗျကျောင်းဆရာတွေနိုင်ငံဝန်ထမ်းတွေအစိုးရဝန်ထမ်းတွေကအစဒိုင်ဖြစ်ကုန်ပြီခင်ဗျ ဒီလိုအချိန်ဒီမှာ VOA မြန်မာပိုင်းအနေနဲ့အစိုးရကိုတစ်ဖက်တစ်လမ်းကနေအသိပေးဖို့ဖိအားပေးဖို့ကြိုးစားနေကြပါတယ်ခင်ဗျာ
โอเคဒီတော့ရှင်အနေနဲ့ဘယ်နေရလဲဆိုတာရေးမလာတဲ့အတွက်ကြောင့်မလို့ဒီကိစ္စအတွက်အရာရှိတွေလိုက်လံစုံစမ်းပြီးတော့အရေးယူဖို့တော့နည်းနည်းအခက်အခဲရှိမယ်ထင်ပါတယ်เนาะနောက်တစ်ခါဆိုရင်ကိုယ့်ဘက်ကသိကြရင်တော့ဘယ်နေရာမှာဖြစ်နေလဲဆိုတဲ့ data နာမည်လေးတော့ဖော်ပြပေးပါလို့ပြောချင်ပါတယ် VOA အစီအစဉ်တွေကိုနားဆင်အားပေးတဲ့တော်ရရှင်ဇွဲနောင်ကကောင်းပါတယ် VOA သတင်းထုတ်လေးတွေကိုအချိန်နဲ့တပြေးညီကြည့်လို့ရလို့အားပေးနေပါတယ်လို့ပြောလာပါတယ်။နောက်ထပ်တော်ရရှင်တယောက်ကတော့ VOA ရဲ့သတင်းတွေညီလေးမှမတက်ဘူး VOA ကိုအားပေးနေပါတယ်။ဟုတ်ကဲ့ဒီသတင်းတွေဒီတော်ရရှင်ရဲ့စာမျက်နှာမှာမတက်ဘူးဆိုတာကတော့ VOA Facebook စာမျက်နှာကိုအိမ်မှာသွားပြီးတော့သဘောကျရဲဆိုတာမျိုး like သွားလို့ရပါတယ်။အဲ့လိုလုပ်တဲ့အခါကျတော့မှဒီသတင်းအဲ့ကို like လုပ်ထားတဲ့စာမျက်နှာရဲ့သတင်းတွေကအဲ့ကိုပိုင် Facebook စာမျက်နှာပေါ်မှာလာပြီးတော့ပြမှာဖြစ်ပါတယ်နော်။ရေဒီယိုလိုင်းတွေပူးနေပါရဲ့ဆိုပြီးရေးလာတဲ့တော်ရရှင်တယောက်ရဲ့စာကိုလည်းဖော်ပြပေးခြင်းပါတယ်တော်ရရှင်ရွှေဝစ်ဆန်စီကဖြစ်ပါတယ
်ရန်ကုန်မြို့ဗဟန်းမြို့နေနားထောင်သူဖြစ်ပါတယ်မနက်6နာရီမှ8နာရီသတင်းကနားထောင်လို့မရဖြစ်နေလို့ပါတရုတ်လိုင်းတစ်ခုနဲ့ရောထွေးပြီးအတန်မကြရဖြစ်နေပါတယ်ဆက်ပြတ်တယ်ထင်လို့သွားပြင်လိုက်လဲကောင်းမလာပဲအတန်နေရောထွေးနေပါတယ်မနက်တိုင်းနားထောင်နေကြမို့လို့နားမထောင်ရလို့စိတ်ထဲတစ်ခုခုလိုနေသလိုဖြစ်နေပါတယ်နားထောင်ခဲ့တာနှစ်20ဝန်းကျင်ရှိပါပြီကျေးဇူးပြုပြီးလိုင်းလေးရှင်းအောင်လုပ်ပေးပါ
ဟုတ်ကဲ့ပါနားထောင်လာတာအနှစ်20ဝန်းကျင်ရှိပြီဆိုတော့ VOA ရဲ့ဒီတော်ရရှင်စစ်စစ်ဒီတော်ရရှင်ကိုပြန်ကြားပေးရမယ်ဆိုရင်တော့ကျမတို့ဒီအတန်လိုင်းတွေကိုနည်းနည်းစီပဲပြောင်းတာပါဒါမဲ့အဲ့လိုအတန်လိုင်းမှားနေလို့များနားထောင်လို့မရတာလားတွေးမိပါတယ်နော်ဒီနောက်ဆုံးကျမတို့ထုတ်လွှင့်ပေးနေတဲ့ဒီရေဒီယိုအတန်လိုင်းတွေကိုသိကျင်နေဆိုရင်တော့ကျမတို့ရဲ့ internet စာမျက်နှာဖြစ်တဲ့ voanews.com/bami ဆိုတဲ့စာမျက်နှာမှာဒီစာမျက်နှာရဲ့အောက်ဆုံးမှာမီတာလိုင်းများဆိုတဲ့နေရာမှာတွားပြီးတော့ကြည့်ရှုနိုင်ပါတယ်။အကယ်၍ရေဒီယိုနဲ့မဟုတ်ဖ ೇನೆ ကိုကလက်ကင်ဖုန်းဒီ internet ချိတ်ဆက်လို့ရတဲ့လက်ကင်ဖုန်းသုံးလို့ internet ကနေလွယ်လွယ်ကူကူနားထောင်ကျင်နေဆိုရင်တော့ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကနေပြီးတော့ရေဒီယိုနဲ့ထုတ်လွှင့်ပေးနေသမျှအစီအစဉ်နဲ့အားလုံးကိုတပြိုင်နက်တည်းတိုက်ရိုက် Facebook ကနေပြီးတော့လည်းထုတ်လွှင့်ပေးပါတယ်။အိမ်မှာလည်းတွားပြီးတော့နားဆင်လို့ရပါတယ်ရှင်။VOA ရဲ့ Radio အစီအစဉ်ကိုဖုန်းနဲ့ဖမ်းယူနားထောင်ကြပါလေ။ဘလို့ဖမ်းယူရပါမလဲတဲ့။လူစိုးကြော်ဆိုတဲ့တော်ရရှင် Facebook မှာမေးလာတာပါ။ဟုတ်ကဲ့ပါ။လက်ကင်ဖုန်းနဲ့ကျမတို့အစီအစဉ်ကိုနားထောင်ခြင်းနဲ့ဆိုတော့အဲ့ဒီလက်ကင်ဖုန်းက Internet နဲ့ချိတ်ဆက်လို့ရတဲ့ဖုန်းဖြစ်ရပါမယ်လို့ပဲပထမဦးဆုံးဖြေကြားကြပါလေ။အဲ့လို Internet နဲ့ချိတ်ဆက်လို့ရတဲ့ဖုန်းဆိုရင်တော့ကျမတို့ VOA မြန်မာပိုင်းအစီအစဉ်တွေကိုဒီလက်နှစ်မျိုးနဲ့နားဆင်နိုင်ပါလေ။ VOA မြန်မာပိုင်း website ကနေပြီးတော့နားဆင်လို့ရတဲ့နည်းကတော့ပထမနည်းပါ။အဲ့စာမျက်နှာကိုတော့မြန်မာနိုင်ငံကနေဝင်ရတာနည်းနည်းခက်တယ်လို့သောရရှင်တွေပြောတာကြားပူပါရယ်နော်ဒါပေမဲ့ကျမဒီမှာဒီသောရရှင်ဝင်ခြင်းနဲ့ဆိုရင်ပြောပြပါမယ်ကျမတို့ VOA မြန်မာပိုင်း website လိပ်စာဖြစ်တဲ့ voanews.com/bami ဆိုတဲ့လိပ်စာမှာတွားပြီးတော့နားဆင်နိုင်တာပါဒါပေမဲ့အဲ့ထက်ပိုပြီးတော့ Facebook လူမှုကွန်ရက်စာမျက်နှာကတစ်ဆင့်နားထောင်မယ်ဆိုရင်သောရရှင်တွေတယ်လီဖုန်းသုံးတဲ့သောရရှင်တွေပို့ပြီးတော့အဆင်ပြေလွယ်ကူတာတွေ့ရပါတယ်Facebook မှာ VOA Bambies News ဆိုပြီးတော့ကျမတို့ရဲ့ VOA မြန်မာပိုင်းစာမျက်နှာကိုအရင်ရှာလိုက်ပါ VOA Bambies News ဆိုပြီးတော့ VOA မြန်မာပိုင်းစာမျက်နှာကိုအရင်ရှာကြည့်ပါနော်အဲ့ဒီမှာရုပ်မြင်သံကြားရော Radio အစီအစဉ်တွေကိုရောလေးလိုင်းကထုတ်လွှင့်ချိန်နဲ့တပြိုင်နက်တည်းထုတ်လွှင့်ပေးနေတာပါအစီအစဉ်တွေကိုဓာတ်ရိုက်ကြည့်ရှုနိုင်ပါတယ်အစီအစဉ်တွေဓာတ်ရိုက်မကြည့်လိုက်ရဘူးမနားဆင်လိုက်ရဘူးဆိုရင်တော့နောက်ပိုင်းမှာလည်းပြန်ပြီးတော့နားဆင်ကြည့်ရှုနိုင်အောင်လို့အဲ့ Facebook စာမျက်နှာပေါ်မှာတင်ထားပေးပါတယ်Messenger ကနေပို့လာတဲ့တော်ရရှင်က Hi there လို့နှုတ်ဆက်ပြီးတော့တနင်္ဂနွေရုပ်မြင်သံကြားအစီအစဉ်မှာတင်ဆက်ပေးသွားတဲ့အုံမခွက်ခွန်တွေကိုအသုံးပြုရလက်မှုအမှုပညာဖန်တီးသွားတဲ့သူတယောက်ကြောင့်တင်ဆက်ပေးသွားတဲ့သူ့အကြောင်းအစီအစဉ်မှာအိမ်မှာအုံမခွက်အမှုပညာရှင်ဖြစ်တဲ့ဦးတန်းလွင်ရဲ့ဆက်သွယ်လို့ရနိုင်မယ့်လိပ်စာလေးပေးပါတယ်သူ့ရဲ့ပစ္စည်းတွေတွားကြည့်ပြီးတော့ဝယ်ယူခြင်းမယ်လို့ပြောထားပါတယ်ဟုတ်ကဲ့ကျမတို့ Messenger ကနေပြီးတော့လည်းအကြောင်းပြန်ပေးထားပါတယ်နော်ကျမတို့ကသူ့ရဲ့လိပ်စာတိုက်ရိုက်ပို့ပေးဖို့အခွင့်မရှိလို့ဖြစ်ပါတယ်နော်နားလည်မယ်လို့မျှော်လင့်ပါတယ်ကျမတို့ view ကိုစာရေးကြတဲ့တော်ရရှင်နေတဲ့မှာလူမှုရေးရာကိစ္စအဝဝနောက်ပြီးတော့နိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုရိုင်းထင်မြင်ယူဆချက်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်ပြီးတော့ရေးလာကြတဲ့တော်ရရှင်နေရဲ့စာတွေလည်းအများကြီးလက်ခံရရှိပါတယ်နော်အဲ့ဒီအချိန်ကစာတစ်ပုဒ်ကိုကျမဖော်ပြပေးချင်ပါတယ် library ဆိုတဲ့တော်ရရှင်ရေးလာတာပါမြန်မာနိုင်ငံရေးနဲ့ပတ်သက်ပြီးတော့သူဘလို့မချစ်မရဲဖြစ်နေရလဲဆိုတာကိုရေးလာပါတယ
်မင်္ဂလာပါ VOA ကျွန်တော်ရင်းနှီးခန်းစားချက်လေးကိုပြောချင်ပါတယ်လက်ရှိမြန်မာနိုင်ငံအကြောင်းကိုသတင်းမှာဖတ်ရတာသိကူမချေနှက်ချင်စရာပါပဲတိုင်းဒေသလက်နက်ကင်တွေရောတပ်မတော်ခေါင်းဆောင်တွေကလည်းအာဏာကိုမမောနေကြတော့မာနကိုလက်ဆွဲထားကြတော့ဖြူလဲနေတဲ့တိုင်းပြည်ကိုလက်တွဲညီညီနဲ့တိစောက်ဖို့မကြိုးစားကြသေးဘူးနိုင်ငံရေးပညာရှင်တိုင်းဒေသလက်နက်ကင်တပ်မတော်တွေကိုပြောပြခြင်းပါတယ်တိုင်းပြည်နယ်လူမျိုးကိုတကယ်ချစ်ရင်မာနတွေဘေးချပြီးအစိုးရနဲ့ပြည်သူအတူတူကပူးပေါင်းပြီးကိုယ်တိုင်လက်တွေနဲ့ဖြူလဲနေတဲ့တိုင်းပြည်ကိုပြန်လည်တိစောက်စေချင်တယ်လို့ပြောပြပါနော်
အစိုးရနဲ့ပြည်သူအထူးတကွာလက်တွဲပြီးတော့တိုင်းပြည်ကိုပြန်ပြီးတော့တည်ဆောက်မှာအောင်မြင်ပါမယ်ဆိုပြီးတော့ဒီတော်ရရှင်သူ့ရဲ့အမြင်ကိုရေးလာတာဖြစ်ပါတယ်ရှင်တော်ရရှင်ရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှရင်ရက်ချင်ပါတယ်မြန်မာတချစ်တော်ရရှင်တွေအတွက်နောက်ပိုင်းမှာမြန်မာတချင်းလေးတစ်ပုဒ်နဲ့ဖြောပြပေးဦးမှာဖြစ်ပါတယ်နော်မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြေတားဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်ထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးချင်ကြတယ်ဆိုရင်တော့ကျမတို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာလိုက်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင် bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်အတွက်စာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။တော်ရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်ရှင်ဒီဘက်တော့ dual ဒီဆိုထားတဲ့ message ဆိုတဲ့သချင်းလေးနဲ့တော်ရရှင်နေကိုဖြောပြခြင်းပါတယ်ရှင်အားလုံးနှစ်ချက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်နားဆင်ကြပါအောင်နော်ဆိုထားတဲ့ message ဆိုတဲ့တင်ကိုနားဆင်ခဲ့ကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်တွေဝေဖန်ချင်ပေးစာတွေရင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလွာတွေကိုတင်းင်းရယ်နေညပိုင်းနဲ့တင်းင်းလာနေမနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင် VOA မြန်မာပိုင်း Facebook စာမျက်နှာပေါ်မှာလည်းဓာတ်ရိုက်နားဆင်နိုင်ပါတယ်ရှင်လွှင့်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Radio Facebook တို့ကနေတိုက်ရိုက်နားထောင်လို့မရဘူးဆိုရင်တော့ကျမတို့ရဲ့ Internet စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်။ကျမတို့ရဲ့ website လိပ်စာက bambis.voanews.com ဖြစ်ပါတယ်။ VOE ကိုလည်းစာရေးကြပါအောင်နော်။ဒေါ်ရရှင်နေအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။ငါစာတွေရေးထားတယ်နံပါတ်မှမဖတ်ချိပဲ။အရင်လိုပြောနေကြ
ခုဆက်ပြီးကမ္ဘာဒေါ်လာကထူးခြားတဲ့သတင်းလေးတွေကိုတင်ပြပေးပါမယ်။ရုရှားနိုင်ငံကဆယ်ကျော်သက်ဘောလုံးသမားတယောက်ကိုမိုးကြိုးတဲတဲ့ပြစ်ခဲ့ပေမဲ့အသက်ရှင်ခဲ့ပါတယ်။အိန္ဒိယနိုင်ငံမှာရွှေဝါရောင်ရှားပါလိတ်ကလေးတစ်ကောင်ကိုကယ်တင်ခဲ့ရပါတယ်။ဒီလိုကမ္ဘာဒေါ်လာကထူးထူးခြားခြားသတင်းတွေကိုကျွန်တော်ကိုငိမ့်ချမ်းနဲ့မက်ခင်ဖြူထွေးတို့ကတင်ဆက်ထားပါတယ
်။ရုရှားနိုင်ငံကအသက်16နှစ်အရွယ်ဂိုးသမားတယောက်ကိုမိုးကြိုးပြစ်ခဲ့ပေမဲ့မတည်ခဲ့ပါဘူး။ဆယ်ကျော်သက်အရွယ်ဘောလုံးသမားEvan Savrovsky တယောက်ဘောလုံးကွင်းထဲမှာသွေးပူလေ့ကျင့်ခန်းလုပ်နေတော့မိုးချွတ်ပြစ်ခံလိုက်ရတာပါသူတို့ဘောလုံးအသင်း FC Snarma Truda နဲ့အတူလေ့ကျင့်နေတော့မှာပဲဇူလိုင်လ၄ရက်နေ့က ဇာဘရော့စကီအပေါ်တက်တဲ့မူးချွတ်ပစ်သွားတာကိုဘောလုံးကွင်းမှာတက်ဆင်ထားတဲ့လုံခြုံရေးကင်မရာတွေမှာတွေ့လိုက်ရပါတယ်။မူးချွတ်ပစ်ခံရတဲ့အတွက်သူ့ဘောလုံးအင်ဂျီအရှိချမ်းမိလောင်သွားခဲ့တာပါ။အဲ့ဒီနောက်ဆေးရုံကိုပို့ဆောင်ခဲ့ရပြီးတော့ဆေးပညာနဲ့သတိမေးအောင်လှုပ်ထားပြီးထိခိုက်ဒဏ်ရာတွေကိုစစ်ဆေးခဲ့ရပါတယ်။နောက်သုံးဖက်ကြာမှာတော့သူဟာလေ့ကျင့်ရေးကွင်းမှာဘောလုံးပြန်ကစားနေနိုင်ပါပြီ။အဲ့ဒီဖြစ်ပျက်ကနေရခဲ့တဲ့ဒဏ်ရာကတော့သူ့ဆွဲကျိုးလောင်သွားတဲ့အတွက်ရင်ဘတ်ပေါ်ကဒဏ်ရာပဲဖြစ်ပါတယ်။အဲ့ဒီနေ့ကဖြစ်ပျက်တွေကိုအသေးစိတ်မမှတ်မိပေမဲ့အခုချိန်မှာကတော့ပုံမှန်အတိုင်းပြန်ဖြစ်နေပြီလို့ဇာဘရော့စကီကပြောပါတယ်ရှင်
။အိန္ဒိယနိုင်ငံအရှေ့ပိုင်းအော်ဒစ်ဆာပြည်နယ်ဘလာဆောမြို့ကတစ်တောအရာရှိပဲဟာရှားပါရွှေရောင်လိပ်ကလေးတစ်ကောင်ကိုကယ်တင်ခဲ့ရပါတယ်။ဒီလိပ်ကလေးကိုဒေသခံတအူးကရှားဖွေတွေ့ခဲ့တာဖြစ်ပြီးတော့တတော်ဌာနကိုလာအပ်ခဲ့တာပါဒီလိပ်ကလေးရဲ့အခွန်ကရောအသားကပါရွှေဝါရောင်ဖြစ်နေတာပါ Albino လို့ခေါ်တဲ့အရေပြားအယောင်ချဲ့ပစ္စည်းတွေမပါဝင်တဲ့ရောဂါတစ်မျိုးဖြစ်နေတာလို့ကျွမ်းကျင်ပညာရှင်တွေကပြောပါတယ်ဒီလိပ်ကလေးဟာတစ်နှစ်ခွဲကနေနှစ်နှစ်သားလောက်ရှိနိုင်ပြီးအရွယ်ရောက်ပြီးဖြစ်တယ်လို့လည်းပြောပါတယ်အဲ့ဒီနောက်ဒီလိပ်ကလေးကိုတဘာဝတော်တဲ့ကိုပြန်လွှတ်ပေးခဲ့ပြီးအိန္ဒိယနိုင်ငံမှာတာရဲတိရိစ္ဆာန်ကာကွယ်ရေးဥပဒေအရလိပ်ကလေးတွေဟာမျိုးတုံးတော့မဲ့အန်ဒီရရှိနေတယ်လို့သတ်မှတ်ထားပါတယ်ခင်ဗျာ
။ကျောင်းကိုရီးယားနိုင်ငံကနှစ်စဉ်ကျင်းပနေကြဖြစ်တဲ့ရှုမှုပွဲတော်ကိုတော့ဒီနှစ်မှာခုအိမ်မှာပဲကိုအွန်လိုင်းကနေစုပေါင်းကျင်းပခဲ့ကြပါတယ်။ဘောယုံရှုမှုပွဲတော်ကိုစိုးမြို့တော်အနောက်ကျောင်းဘက်ပင်လယ်ကမ်းခြေနေရာမှာကျင်းပနေကြဖြစ်ပြီးကျောင်းကိုရီးယားနိုင်ငံရဲ့ရေပန်းအစားဆုံးပွဲတော်တစ်ခုဖြစ်တာကြောင့်နိုင်ငံတကာဧည့်သည်တွေကိုဆွဲဆောင်နေရှိပါတယ်။ဒီနှစ်မှာတော့ကိုရိုနာဗိုင်းရပ်စ်ကပ်ရောဂါကြောင့်ကိုယ်ဤမှာပဲကိုရေကန်ထဲမှာရွှွင့်တွေဖန်တီးပြီးအချင်းချင်းတုတ်လင်းကစားခဲ့ကြတာပါဒီလိုကစားတာကိုလည်းအွန်လိုင်းပေါ်မှာဗီဒီယိုဖွင့်ပြီး live ဖွင့်ခဲ့ကြသလိုပွဲစီစဉ်သူတွေကစတူဒီယိုတစ်ခုထဲမှာကျင်းပတဲ့ K-pop ဒီဂီတာပွဲအသေးစားလေးကိုလည်းအွန်လိုင်းပေါ်ကနေထုတ်လင်းပေးခဲ့ပါတယ်ဒီလို YouTube ကနေတိုက်ရိုက်ထုတ်လင်းတဲ့အစီအစဉ်ကိုတော့လူ3,000လောက်ကြည့်ရှုခဲ့ကြပါတယ်ရှင
်ကိုရိုနာကာယောဂါကာလအတွင်းဘရာဇီးနိုင်ငံကလင်မယားနှစ်ယောက်ကတော့အာကာသယဉ်ပူးဝစ်စုံကိုဝစ်ဆင်ပြီးတော့အပြင်ထွက်လမ်းလျှောက်ခဲ့ကြပါတယ်။ဒါစီယိုဂလာဒီနိုနဲ့အလက်ဆီယာလီမာတို့နှစ်ဦးဟာကိုရိုနာဗိုင်းရပ်စ်ပိုးကိုကာကွယ်ဖို့အတွက်အခုလိုအာကာသဝစ်စုံပြေးဝစ်ဆင်ခဲ့ကြတာပါ။သူတို့ဝစ်ဆင်ထားတာကိုမြင်ရတဲ့သူတိုင်းပြုံးသွားကြပါတယ်။ယောက်ျားဖြစ်သူအသက်66နှစ်အရွယ်ဆိုင်ရင်းကင်ဂလာဒီနိုကဒီဝစ်စုံတွေကိုဝယ်ယူခဲ့တာဖြစ်ပြီးကောင်းဆောင်ကိုတော့သူတို့ဘာသာသူတို့ဒီထွင်တာလို့ပြောပါတယ်။ဇနီးဖြစ်သူအလက်ဆီယာလီမာကတော့အစာပိုင်းမှာဒီဝစ်ဆုံကိုဝစ်ဖို့တွန့်ဆုတ်ပေမဲ့လည်းနောက်ဆုံးမှာယောက်ျားဖြစ်သူရဲ့အကြံဉာဏ်အတိုင်းအတူတူဝစ်ပြီးလမ်းလျှောက်ထွက်ခဲ့ကြပါတယ်။ဘရာဇီးနိုင်ငံဟာအမေရိကန်ပြည်ထောင်စုပြီးရင်ကမ္ဘာပေါ်မှာကိုရိုနာဗိုင်းရပ်စ်ပိုးကူးစက်မှုဒုတိယအများဆုံးဖြစ်နေတယ်လို့သေဆုံးမှုလည်းဒုတိယအများဆုံးဖြစ်ပါတယ်ခင်ဗျာ။
ဒီနေ့နေ့ညပိုင်းအတွက်ပတ်စင်ကဏ္ဍတွေကတော့ဒီလောက်ပါပဲအခုတော့သတင်းချင်းချုပ်ကိုကျွန်တော်ရန်နိုင်ကကြီးညာပေးသွားမှာဖြစ်ပါတယ်ခင်ဗျာ။မြောက်ကိုရီးယားနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံထားရတယ်လို့သံသယရှိသူတယောက်ကပထမဆုံးတွေ့ရှိတယ်လို့မြောက်ကိုရီးယားကပြောလိုက်ပါတယ်။ဒီလူဟာလွန်ခဲ့တဲ့3နှစ်ကမြောက်ကိုရီးယားကနေတောင်ကိုရီးယားကိုထွက်ပြေးသွားသူဖြစ်ပြီးတော့ပြီးခဲ့တဲ့ဇူလိုင်လ19ရက်နေ့ကမှနိုင်ငံနယ်ဇက်ကနေတရားမဝင်ဖျက်ပြီးရောက်လာသူဖြစ်တယ်လို့မြောက်ကိုရီးယားအစိုးရပိုင်းသတင်းကပြောပါတယ်။ဩစတြေးလျနိုင်ငံဗစ်တိုးရီးယားပြည်နယ်မှာတော့ဒီနေ့မှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံသူ459ယောက်ထပ်ပြီးတွေ့ရှိခဲ့တယ်လို့ပြည်နယ်ဝန်ကြီးချုပ်ကပြောပါရယ်။ဒါဟာနေ့စဉ်ကူးစက်မှုနှုန်းမှာဒုတိယအများဆုံးလည်းဖြစ်ပါရယ်။အာရှနိုင်ငံတွေဘက်မှာတော့ဂျပန်နိုင်ငံတိုကျိုမြို့မှာဗိုင်းရပ်စ်ကူးစက်ခံသူနောက်ထပ်239ယောက်ကိုဒီနေ့မှာတွေ့ရှိခဲ့တယ်လို့တိုကျိုအနာပိုင်လေးကတီးဖြူလိုက်ပြီးအခုဆိုရင်နေ့စဉ်ဗိုင်းရပ်စ်ကူးစက်မှုနှုန်း100ကျော်တာဟာ6ရက်ဇက်တိုက်ရှိသွားပြီလည်းဖြစ်ပါရယ်။စင်ကာပူနိုင်ငံမှာတော့နောက်ထပ် virus ကူးစက်ခံသူ481ယောက်ရှိတာကြောင့်စုစုပေါင်းကူးစက်သူအရေအတွက်ဟာ9000ကျော်သွားပြီလို့ပြောပါရယ်။ကမ္ဘာတော်မှာကိုရိုနာ virus ကူးစက်သူ16တန်းကျော်နဲ့သေဆုံးသူ6400ကျော်ရှိသွားပြီဖြစ်တယ်လို့ John Hopkins တက္ကသိုလ်ရဲ့စာရင်းတွေကဖော်ပြပါရယ်ခင်ဗျာ။ဒီနေ့ကနေ့ညပိုင်းအတွက်စီဇန်တွေကတော့ဒီလောက်ပါပဲ။ COVID-19 ရေးပေါ်အခြေအနေအရ VOA မြန်မာပိုင်းစီဇန်တွေကိုပြောင်းလဲထုတ်လွှင့်ပေးနေပါရယ်။ပုံမှန်တင်ဆက်နေကြည6နိုင်ခွဲကနေ9နိုင်စီဇန်ကိုလက်လောမှာယာယီဆိုင်းထားမှာဖြစ်ပြီးတော့ရပါ9နိုင်ကနေ10နိုင်နဲ့မနက်6နိုင်ကနေ9နိုင်အစီအစဉ်တွေကိုပဲတင်ဆက်ပေးသွားမှာဖြစ်ပါတယ်။ VOA အစီအစဉ်ကိုနားဆင်အားပေးကြည့်ရှုတဲ့အတွက်လည်းကျေးဇူးတင်ပါတယ်။သောရရှင်လေးအားလုံးရှင်လန်းချမ်းမြေ့ကြပါစေခင်ဗျာ။ကျွန်တော်နိုင်ပါ
This program has come to you from the Voice of America, Washington.